Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်မေလ16ရက်တင်းလာလင်ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီစံတန်ထိလိုင်းဒိုမီတာ2425 32 51တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပ
ါမင်္ဂလာပါရှင်ကျွန်မခင်မြူထွေးပါလီဘီယာနဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲတွေရက်စဲနိုင်ရေးဆွေးနွေးပွဲမတိုင်ခင်အမေရိကန်နိုင်ငံသားရဲဝန်ကြီးဟာလီဘီယာဝန်ကြီးချုပ်နဲ့အရှေ့လေပိုင်းဒေသကတာဝန်ရှိသူတွေနဲ့တီးခြားစီတွေ့ဆုံပါတယ်ဒါကပြီးခဲ့တဲ့ဖိလစ်ပိုင်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဒူတာတက်ကတော့သူသမ္မတဖြစ်လာတဲ့အခါရာဇဝတ်ပြစ်မှုတွေအတွက်ဒေသံပြစ်ဒဏ်ပြန်လည်ချမှတ်ရေးလှုပ်ဆောင်သွားမယ်လို့ပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံကာဇင်းတွေကိုကိုအောင်နဲ့အတူပြပြပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်အရေးယူထားတာတွေဖယ်ရှားပေးသင့်ပြီလို့စီးပွားရေးလုပ်ငန်းရှင်တွေဘက်ကတောင်းဆိုနေပါတယ
်။ဒီပြည်တော်မှာပဲဒီမိုစီလမ်းကြောင်းတော့မရောက်သေးတာသူဆင်ရှင်မှမရှိသေးဘူး။ကျွန်တော်တို့ဒီမိုစီလမ်းကြောင်းသွားနေတဲ့နိုင်ငံကြတော့လည်းဆင်ရှင်ကဆက်ထားတယ်ဆိုတော့နည်းနည်းလေးတမျိုးပဲလေ
။ဒီအကြောင်းကိုသတင်းတွေပြပြချင်းမှတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်အမျိုးသားညီညွတ်ရေးနဲ့ညီညွတ်ရေးဘူဌာနကိုနိုင်ငံတော်ဤအတိုင်းပင်ခံဝန်ကြီးဌာနအောက်မှာထားရှိသွားမဲ့သတင်းနဲ့တိုင်းသားဒေသတွေမှာအခုထိစည်ရေးအခြေအနေတင်းမာနေသေးပဲဆိုတဲ့အကြောင်းအနေနဲ့အတူအခွင့်အရေးတွေဆုံးရှုံးနေတဲ့အလို့သမားတွေကနေပြည်တော်ထိဆက်လက်ချီတက်ဆန္ဒပြနေတဲ့အကြောင်းတွေကိုလည်းပြောပြပေးဦးမှာပါ။ဒါအဲ့ဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်မှာပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးပါအောင်ခင်ဗျာ။
လီဘီယာနဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲပြိပက္ခတွေကိုအဓိကအာရုံစိုက်ကြမဲ့ဆွေးနွေးပွဲအတွက်အမေရိကန်နိုင်ငံသားရဲဝန်ကြီးဂျွန်ကယ်ရီဟာဩစတီးရီးယားနိုင်ငံဗီယက်နာမြို့တော်ကိုရောက်ရှိနေပြီးကြိုတင်ဆွေးနွေးမှုတွေလုပ်နေပါတယ်။ဒီကနေ့အစောပိုင်းကအမေရိကန်နိုင်ငံသားရဲဝန်ကြီးဂျွန်ကယ်ရီဟာဂျော်ဒန်နိုင်ငံသားရဲဝန်ကြီးနာဆာဂျူဒါကိုတီးခြားတွေ့ဆုံဆွေးနွေးတာပါ။ဆီးရီးယားအစိုးရနဲ့လက်နက်ကင်တော်လှန်နေကြတဲ့သဘုံတွေအကြားမှာရရှိထားတဲ့သဘောတူညီမှုတွေအတိုင်းအခိုင်အမာလိုက်နာလာအောင်လုပ်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဝန်ကြီးကယ်ရီကပြောပါတယ်။တခါလစ်ဗျာညီညွတ်ရေးအစိုးရကိုထောက်ခံနိုင်ရေးကိစ္စတွေအတွက်လည်းလစ်ဗျာဝန်ကြီးချုပ်ဖယက်စ်ဆာရတ်နဲ့ဝန်ကြီးကယ်ရီဒီကနေ့မှပဲတွေ့ဆုံပါတယ်။နိုင်ငံတကာကလက်ခံထားတဲ့လစ်ဗျာအစိုးရဟာပြိုင်ဘက်နိုင်ငံကြီးအဖွဲ့အစည်းတွေကြောင့်ကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေရတဲ့အချိန်ထဲမှာအာရစ်အဖွဲ့နဲ့ချိတ်ဆက်နေတဲ့စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေနဲ့လည်းရင်ဆိုင်နေရတာပါ။နိုင်ငံအလဲပိုင်းစာတန်မြို့မှာအခြေကုပ်ယူထားတဲ့စစ်သွေးကြွတွေဟာအဲ့ဒီမြို့မှာအခြေစိုက်ပြီးတော့အိန္ဒိချင်းဒူနီရှားနိုင်ငံထဲမှာတိုက်ခိုက်မှုတွေကိုလှုံ့ဆော်နေတာပါ။အာရစစ်သွေးကြွအဖွဲ့ဟာလစ်ဗျားနိုင်ငံရဲ့ဒေသအတွင်းမှာကြီးမားတဲ့ပြဿနာကြီးတစ်ခုဖြစ်နေတဲ့ဆိုရာကိုနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာတက်ရောက်နေကြသူတွေအားလုံးကသဘောတူနိုင်ွယ်ရှိတယ်လို့အမေရိကန်အကြီးအကဲအရာရှိတဦးကပြောပါရယ်ရှင်။
အီရန်နိုင်ငံတဝန်အာရစ်စစ်သွေးကြွအဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တနင်္ဂနွေနေ့မှာလူ29ဦးထဏ်မှန်းနဲ့သေဆုံးပြီး80ကျော်ဒဏ်ရာရခဲ့ကြပါတယ်။ IS အဖွဲ့ကသူတို့လက်ချက်လိုကြေညာထားတဲ့အပြင်းထန်ဆုံးတိုက်ခိုက်မှုဟာဘက်ဒက်မြူနာကအစိုးရပိုင်းတဘာဝတန်းခွေဆက်ရုံမှာဖြစ်ပြီးလူ14ယောက်ထဏ်မှန်းနဲ့သေဆုံးက28ယောက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒေသစံတော်ချိန်မှနဲ့6နာရီမှာဘက်ဒက်မြူရဲ့မြောက်ဖက်12မိုင်ခွဲနီးပါးအကွာမှာရှိတဲ့တာဂျီမြို့ကဆက်ရုံကိဝါနာမှာကားတစ်စီးကိုအသေခံဘုံကွဲသမားတစ်ယောက်ကဖောက်ခွဲလိုက်တာကိုလုံခြုံရေးကင်မရာကရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။အင်းနောက်ကြီးကအင်ကြီးတွေဝစ်ဆင်ထားတဲ့ဂျမ်ဖက်သမား6ဦးထက်မနည်းတင်ဆောင်လာတဲ့ဗန်ကာတစီယာဆက်ယုံတွေကိုဝင်ရောက်တွားခဲ့ပါတယ်။တနာရီလောက်ကြာအောင်ပြစ်ခတ်ခဲ့ကြပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေကအဂျမ်ဖက်သမားတွေကိုတုတ်တင်နှိုင်းလိုက်တယ်လို့ဘက်ဒက်မြို့စစ်စင်ရေးကုကေရေးဌာနချုပ်ပြောခွင့်ရကပြောပါတယ်။ဒါမှမဟုတ်အဲ့ဒီတနာသမားတွေကတန်းငွေ3လောင်းကန်3ခုကိုမီးရှို့ဖျက်ဆီးနိုင်လဲပါတယ်။ IS အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ NMAC သတင်းဌာနကဒီတိုက်ခိုက်မှုကိုကာလီဖိတ်စစ်တီတော်အဖွဲ့ကလွှတ်ဆောင်ခဲ့တာဖြစ်တယ်လို့ထုတ်ပြန်ပါတယ်။ဘက်ဒက်မြို့နေရအနှံ့မှာစီးပွားရေးချက်ချကြတဲ့နေမျိုးတွေကိုပြစ်မှတ်ထားတဲ့တီးကြဘုံခွဲတိုက်ခိုက်မှု3ခုဖြစ်ခဲ့ပြီးအဲ့ဒီတိုက်ခိုက်မှုတွေအတွင်အ ਨੇ ဆုံးအရသား8ဦးထက်မနည်းသေဆုံးပြီး28ဦးဒဏ်ရာရခဲ့ကြောင်းရဲတပ်ဖွဲ့ကပြောကြားထားပါတယ်ခင်ဗျာ
။ Republican Party ရဲ့တမန်လောင်းဖြစ်ဖို့တည်ကြသလောက်ရှိနေတဲ့ Donald Trump ဟာအကွဲပြဲတွေဖြစ်အောင်လုပ်တဲ့သူမိုက်မဲပြီးလမ်းလွဲနေတဲ့သူတယောက်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဝေဖန်ပြောဆိုလိုက်ပြီးတဲ့နောက်မှာတော့မစ္စတာကင်မရွန်နဲ့သူနဲ့အကြားဆက်ဆံရေးပြတ်သွားနိုင်တယ်လို့ထရမ့်ကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုထဲကိုဝင်ရောက်လာတဲ့မွတ်စလင်တွေကိုယာယီဟန်တာသွားမယ်လို့ထရမ့်ကပြောခဲ့တဲ့အပေါ်မှာမစ္စတာကင်မရွန်ကဝေဖန်တာပါ
။ It looks like we're not going to have a very good relationship. Who knows? I hope to have a good relationship with him, but it sounds like he's not willing to address the problem.
ဒီတိုင်းဆိုရင်တော့သူတို့နှစ်ဦးကြားကဆက်ဆံရေးဟာသိမကောင်းနိုင်ဘူးဆိုရနဲ့သူအနေနဲ့မစ္စတာကင်မရွန်နဲ့ဆက်ဆံရေးကောင်းကောင်းထားလို့ပြင်မဲ့လို့ဒီမစ္စတာကင်မရွန်ဘက်ကဒါကိုလိုလားပုံမရဘူးလို့ဆိုပြီးတော့ထရမ့်က British ITV သတင်းဌာနကိုဒီကနေ့ပဲပြောသွားတာပါ မွတ်စလင်အစိုးရတို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပြည်ခရီးနှစ်ထဲပြည်သင့်နိုင်ငံပါရီမြို့မှာလူပေါင်း130သေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာလူ14ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်တွေဖြစ်ပွားပြီးတဲ့နောက်ပြည်ခရီးဒီဇင်ဘာလအထက်မှာပဲမစ္စတာထရမ်ကအမေရိကန်ပြည်ထောင်စုရဲ့မွတ်စလင်တွေမဝင်ရောက်နိုင်အောင်ဟန့်တားမယ်ဆိုပြီးတော့ပြောခဲ့တဲ့အပေါ်မှာမစ္စတာကင်မရွန်ကဝေဖန်တာပါထရမ့်ကတော့သူဟာမိုက်မဲသူတရားမဟုတ်တယ်လို့အကွဲပြဲတွေဖြစ်အောင်လုပ်တဲ့သူလည်းမဟုတ်ဘူးလက်ရှိအမေရိကန်သမ္မတလို့မဟုတ်တဲ့ဒီတိုင်းပြည်ကိုစုစည်းညီညွတ်အောင်လုပ်တဲ့သူသာဖြစ်တယ်လို့ဆိုပြီးတော့တုံ့ပြန်ပြောဆိုထားပါရဲ့ရှင
်ကိုလံဘီယာနိုင်ငံမှာရာဇဝတ်မှုတွေကိုအများဆုံးကျူးလွန်နေတဲ့ယူဆူဂါဂိုင်းကနေကိုကင်းတန်ချင်း၈တန်သိမ်းဆည်းရမိတဲ့အကြောင်းကိုလံဘီယာရဲတပ်ဖွဲ့ကတနင်္ဂနွေနေ့မှာပြောပါတယ်ပနားမနိုင်ငံနယ်စပ်အနီးကိုလံဘီယာအနောက်မြောက်ပိုင်းယူရပါဒေသကငပြောချံတစ်ခုထဲမှာဝက်ထားတဲ့မွေးရဆေးပွားတွေကိုရှာဖွေသိမ်းဆည်းနိုင်ခဲ့တာဖြစ်ကြောင်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုသိမ်းဆည်းရမိတာဟာကိုလံဘီယာနိုင်ငံတမိုင်းမှာမွေးရဆေးပွားတွေကိုပမာဏအများဆုံးသိမ်းဆည်းရမိတာဖြစ်ပြီးရာဇဝတ်သားတွေကိုထိထိရောက်ရောက်နှိမ်နှင်းလိုက်နိုင်တာဖြစ်တယ်လို့ကိုလံဘီယာသမ္မတဝမ်မန်နူရယ်ဆန်တိုစ်ကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။သိမ်းဆည်းရှာဖွေမှုတွင်လူ3ယောက်ကိုဖမ်းဆီးနိုင်ခဲ့ပြီးနောက်ထပ်3ယောက်ကတော့ထွက်ပြေးလွတ်မြောက်သွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။သိမ်းဆည်းရမိထားတဲ့ကုတ်ကင်းတွေကတရံခွေးနီးပါးကိုအခုကထုတ်ပိုးပြီးစီးလို့ရှင်းလင်းပြဖို့အစဉ်သင့်ဖြစ်နေပြီလို့ကိုလံဘီယာကာကွယ်ရေးဝန်ကြီးကလည်းပြောပါတယ်။ယူဆာကဂိုင်းဟာနှစ်စဉ်ကုတ်ကင်းတန်ချိန်တန်နဲ့ချီကိုအမေရိကန်ပြည်ထောင်စုရဲ့တင်သွင်းနေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဒီဂိုင်းကောင်းဆောင်ကိုဖမ်းဆီးနိုင်ရင်ဒေါ်လာ5သန်းစုချမယ်လို့အမေရိကန်အာဏာပိုင်တွေဘက်ကကန့်လန့်ထားတာပါကိုလံဘီယာနိုင်ငံဟာကမ္ဘာပေါ်ကကုကင်းအများဆုံးထုတ်လုပ်တဲ့နိုင်ငံတွေထဲမှာထိပ်ဆုံးကရှိနေပြီးနှစ်စဉ်ကုကင်းတန်ချိန်442တန်းစိုက်ပျိုးထုတ်လုပ်နေတဲ့အကြောင်းကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနစ်တနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့ညဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ဖိလစ်ပိုင်နိုင်ငံရဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရော်ဒရီဂိုဒူတာတက်ကအာရမပြူချင်းမှုလူရက်မှုလူတက်မှုနဲ့မူရင်းစေဝါမောင်းကုံမှုတွေအပါအဝင်ရာဇဝတ်ပြစ်မှုတွေအတွက်တည်ထံပြည်ထံပြန်လည်ချမှတ်နိုင်ရေးလှုပ်ဆောင်သွားမယ်လို့ပြောဆိုလိုက်ပါတယ်
။ What I would do is to urge Congress to restore the death penalty
ကျိုးပေးကွက်မြတ်တဲ့နီးနဲ့တည်တံပြစ်တံတွေပြန်လဲချမှတ်နိုင်အောင်လွှတ်တော်ကိုသူတိုက်တွန်းတောင်းဆိုသွားမယ်လို့ဆိုပြီးတော့ဒီကနေ့ဒါဗောင်မျိုးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒူတာတက်ကပြောသွားတာပါဒါ့အပြင်အဖမ်းမခံရအောင်လို့အကြမ်းဖက်ပြန်လဲခုခံကြတဲ့ရာဇဝတ်မှုတွေကိုဂိုင်းဖွဲ့ကျူးလွန်နေသူတွေကိုလည်းအသေးပြတ်သက်ဖမ်းဆီးခွင့်ရဲတပ်ဖွဲ့ကိုညွှန်ကြားမယ်လို့ဆိုပါတယ်သူသမ္မတတာဝန်ဆယူတဲ့ပထမ6လအတွင်းရာဇဝတ်ပြစ်မှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းသွားမယ်ဆိုတဲ့ကတိပြုပြောဆိုချက်တွေနဲ့ဒူတာတက်ခါပြီးခဲ့တဲ့သတင်းပတ်ကရွေးကောက်ပွဲမှာအနိုင်ရခဲ့တာပါလူခွင့်အဖွဲ့တွေကတော့သူဟာဒါဗောင်မျိုးတော်ဝင်အဖြစ်တာဝန်ယူခဲ့ချိန်အတွင်းလူပေါင်း 1,100 ကျော်ကိုတပ်ဖြတ်ခဲ့တဲ့တည်တံအဖြစ်ပေးမှုတွေကိုကြီးကြပ်ခဲ့သူဖြစ်တယ်လို့ဆိုပြီးတော့စွပ်စွဲထားပါတယ်။သူသမ္မတဖြစ်လာတဲ့အခါတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့ဆက်ဆက်ညီနိုင်မှုတွေဖြစ်နိုင်အောင်ကြိုးပမ်းသွားမယ်အပြင်ကွန်မြူနတီသဘုံတွေကိုအစိုးရဝန်ကြီးအဖွဲ့အနေအားတချို့ကန့်လန့်သွားဖို့စဉ်းစားမယ်လို့လည်းဒူတာတက်ကပြောဆိုထားပါတယ်ရှင်။
ဒီကနေ့မေလ16ရက်ဟာတရုတ်နိုင်ငံရဲ့ယဉ်ကျေးမှုဒေါ်လာ1ပေါင်90ပြည့်တဲ့နေ့ဖြစ်ပေမဲ့တရုတ်ဆွေးရကတော့ကြီးကြီးကျယ်ကျယ်အထိမ့်မဲ့ပွဲတွေကျင်းပတာမတွေ့ရပါဘူး။လူတိုင်းဝိုင်းမှာတရားမျှတမှုရှိဖို့ဆိုပြီးယဉ်ကျေးမှုဒေါ်လာ1လုတ်ခဲ့ပေမဲ့လက်တွေ့မှာတော့လူမှုရေးစီးပွားရေးကဏ္ဍတွေမှာပြဿနာတွေနဲ့သာကြုံခဲ့ရတာပါ1966ခုနှစ်မေလ16ရက်နေ့မှာဘူးဇွာလူရန်စားလက်ကနေအလုသမားလူရန်စားလက်ထက်အာဏာပြန်ရစေဖို့တရုတ်ကွန်မြူနတီပါတီခေါင်းဆောင်မော်စီတုံးကကြေညာခဲ့ပြီးတဲ့နောက်ပါတီရဲ့ထိပ်တန်းခေါင်းဆောင်တွေကိုအေးအေးယူဖယ်ရှားရကနေဒေါ်လာ1စတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းမော်ရီရထားတဲ့အတိုင်းဖြစ်မလာတဲ့အပြင်အလွန်ရက်စက်တဲ့အကြမ်းဖက်တာတွေအစာရေစာငတ်မတာတွေနဲ့စီးပွားရေးခက်ခဲတွေပဲဖြစ်လာခဲ့ပြီးတော့ဖိနှိပ်မှုတွေကြောင့်လူပေါင်းတန်းနဲ့ချီပြီးတော့တည်ဆုံခဲ့ပါတယ်။ဒီနှစ်ပတ်လည်အထိမ့်မဲ့ပွဲအစားတခြားကြောင်းတွေဖြစ်တဲ့အမေရိကန်သမ္မတလောင်းဖြည့်ရေးအတွက်ရှေ့ဆုံးကရောက်နေတဲ့ဒေါ်နယ်ထရမ့်နဲ့ပတ်သက်တဲ့အကြောင်းနောက်ဒီဟစ်တလာလိုမျိုးဥရောပသမဂ္ဂဟာအင်အားရှိတဲ့နိုင်ငံတစ်ခုဖြစ်အောင်လုပ်နေတဲ့ဆိုတဲ့အကြောင်းဒီလန်ဒန်မြို့တော်ဝန်ဟောင်းဘော်ရစ်ဂျွန်ဆန်ရဲ့ပြောဆိုမှုတွေကိုဒီကနေ့တရုတ်နိုင်ငံရဲ့ဒီသတင်းစာစာမျက်နှာမှာဖော်ပြထားပါရခင်ဗျာ
ပြပခြေဆိုင်တိဘက်အစိုးရအဖွဲ့ရဲ့ဝန်ကြီးချုပ်အဖြစ် လော့ပစေးဆန်ကေးကိုပြန်လည်ရွေးကောက်တင်မြှောက်လိုက်တာကြောင့်တိဘက်ဖုန်းတော်ကြီးတလိုင်းလမ်းမနဲ့တရုတ်ဗဟုအစိုးရတို့အကြား2010ပြည့်နှစ်ကတည်းကရပ်ထားခဲ့တဲ့တွေ့ဆုံဆွေးနွေးပွဲတွေပြန်လည်စတင်လာနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေလည်းဖြစ်ပေါ်လာပါတယ်။တရုတ်အစိုးရနဲ့တွေ့ဆုံဆွေးနွေးမှုတွေပြန်ဆပြီးတော့တိဘက်ပြည်သူတွေကိုယ်ပိုင်အုပ်ချုပ်ရေးရရှိရေးတွန်းအားပေးလှုပ်ဆောင်သွားမယ်လို့ဆန်ကေးကရွေးကောက်ပွဲနေ့မှာကတိပြုပြောခဲ့တာပါ။တရုတ်ပြည်မှကြီးအတွင်တိဘက်လူမျိုးတွေအတွက်စစ်မှန်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရယူသွားဖို့ဆိုတဲ့အလဲလဲကျတဲ့လမ်းစဉ်ကိုအပြေအဝဆက်လက်ကျင့်သုံးသွားမှာဖြစ်တဲ့တရုတ်ဆိုရခေါင်းဆောင်တွေအနေနဲ့လည်းအလဲလဲကျတဲ့ဒီချင်းကမှုကိုနားလည်လက်ခံပြီးတော့ဒီဖုန်းတော်ကြီးဒလိုင်းလမ်းမရဲ့အထူးကိုယ်စားလှယ်တွေနဲ့ထိတွေ့ဆက်ဆံပြီးဆွေးနွေးမှုတွေရှေ့ဆက်ဆောင်ရွက်သွားဖို့မျှော်လင့်တယ်လို့ဆန်ကေးကပြောပါတယ်။ဒလိုင်းလမ်းမရဲ့ကိုယ်စားလှယ်တွေဟာတရုတ်ဆိုရတဲ့ဆွေးနွေးမှုတွေကိုအကြိမ်တော်များလှုပ်ဆောင်ခဲ့ကြပြီးတိဘက်မှာဆန္ဒပြပွဲတွေနဲ့တရုတ်ဆိုရရဲ့နောက်ဆက်တွဲနှိမ်နင်းမှုတွေဖြစ်ခဲ့တဲ့2010ခုနှစ်မှာတော့ဆွေးနွေးပွဲတွေရပ်တန့်ခဲ့တာပါရှင်။
စစ်အစိုးရလိုကြရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေသင်းနဲ့ပတ်သက်ပြီးလာမယ့်ဩဂုတ်လအတွင်းကျင်းပမယ့်လူမှုစန္ဒခံယူပွဲမတိုင်ခင်မှာထိုင်းနိုင်ငံအတွင်းစီးပွားရေးကာလအတန်ကြာရှိခဲ့တဲ့နိုင်ငံရေးမတည်မငြိမ်မှုနဲ့တခြားစင်ကုန်မှုတွေတချို့ကိုရင်ဆိုင်လာနေရပါတယ်။လာမယ့်လနိုင်ငံအတွင်းနိုင်ငံရေးပြည်ပခါတွေပြန်လည်အရှိန်မြင့်လာနိုင်တာကြောင့်ဒေတာတွေနဲ့နိုင်ငံတကာယင်းဒီမြုပ်နှံသူတွေဟာအခြေအနေကိုစောင့်ကြည့်ခဲ့ခတ်နေတယ်လို့စီးပွားရေးလေလာသုံးသပ်သူတချို့ကပြောဆိုထားပါတယ်ခင်ဗျာ
။ထိတိုင်ရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွေးနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါခင်ဗျာ VOA ရအခုထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာတိုက်ရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မေးမြန်းချက်သတင်းပြပိုးချက်တွေကိုကြားရပါမယ်မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားသင့်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောဆိုနေကြမှာပဲဒီလိုတံခတ်မှုကတော့ဆက်ရှိသင့်တယ်လို့လူအခွင့်အရေးလှူရှားသူတွေနဲ့နိုင်ငံရေးအကက်ခတ်တွေကထောက်ပြနေကြပါတယ်အရင်အစီအစိုးရနဲ့ပေါင်းပြီးနိုင်ငံတရံဇာတာတွေကိုရောင်းချခဲ့သူတွေအပေါ်ပြစ်မှတ်ထားပိတ်ဆို့တံခတ်မှုတွေဆက်ရှိနေတဲ့ဆိုတဲ့သုံးသက်ချက်တချို့လည်းရှိနေပါတယ်ဒီအကြောင်းကိုကိုအောင်ကပြောပြပေးပါအောင်ခင်ဗျာ
ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအာဏာရလာပြီမဲ့လွတ်တော်ရင်းမှာတက်မတော်သားကိုယ်စားလှယ်တွေဆက်လက်ပါဝင်နေတာအပြင်တိုင်းရင်းသားအရေးနဲ့တခြားလူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေတာကြောင့်မြန်မာနိုင်ငံပေါ်ပိတ်ဆို့တံခတ်မှုတွေဆက်လက်ထားရှိသင့်တယ်လို့လူခွင့်ရေးလှူရှားသူတွေကပြောဆိုထားတာပါဒါပေမဲ့လည်းမြန်မာနိုင်ငံအနေနဲ့စီးပွားရေးခွင့်လန်းတွေပါဝင်တခြားဘက်တွေမှာပါတိုးတက်လာဖို့ဆိုရင်စီးပွားရေးပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပေးသင့်တယ်လို့ရခိုင်ဗဟိုဗန်ဒုက္ခဟောင်းဦးတန်းလွင်ကအခုလိုပြောပါတယ်
ဒီပြည်တော်မှာပဲဒီမိုစီလမ်းကြောင်းတော့မရောက်သေးတာသူဆန့်ရှင်မှမရှိပဲဗျာကျွန်တော်တို့ဒီမိုစီလမ်းကြောင်းသွားနေတဲ့နိုင်ငံကြောင်းလည်းဆန့်ရှင်ကဆက်ထားရဆိုတော့နည်းနည်းလေးတမျိုးပဲလေနောက်တစ်ချက်ကကျွန်တော်တို့ဒီတကယ်တမ်းရင်းနှီးမြှုပ်နှံမှုလာဖို့ဆိုတာကဒီဆန့်ရှင်မရှိမှပဲဖြစ်မဲ့တဘောရှိတယ်လေဟိုအမေရိကန်ဘာလို့ဘာလို့ငွေကြေးဖွဲ့စည်းပေါ့လေကျွန်တော်ကအမေရိကန်ဘာနဲ့ယူရိုဘာနဲ့တလာဖို့လားလားနည်းနည်းအခက်အခဲဖြစ်နေမှာအဲ့တော့ဘာနေမလာဘူးဆိုရင်နိုင်ငံခြားပြည်ပကနေလာမဲ့ FDI နဲ့ဝင်လာမဲ့စီးပွားရေးလုပ်ငန်းတွေလည်းဒါဒုနဲ့တည်းနဲ့ဝင်လာဖို့လားလားနည်းနည်းလေးမိမ့်မိန်သွားတော့ရှိတော့ဘူ
းမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေတာကြောင့် Tom Landos လူခွင့်ရေးကော်မရှင်အကြီးအကဲတွေပါဝင် American အဓိကဒီပါတီကြီးနည်းရက်ကလွတ်တော်ကိုယ်စားလှယ်အဖွဲ့ကလည်းဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုပံ့ပိုးရမှာထိရောက်ခဲ့တဲ့အရေးယူတန်းခတ်မှုတွေကိုနောက်တစ်နှစ်သက်တမ်းတိုးဖို့သမ္မတ Barack Obama ကိုလွန်ခဲ့တဲ့သတင်းပတ်အတွင်းကတိုက်တွန်းခဲ့ကြပါသေးတယ်2010ခုနှစ်မှာသမ္မတဦးသိန်းစိန်ဆိုရအာဏာရလာပြီးတဲ့နောက်ပိုင်းနိုင်ငံရေးအရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတာကိုတွေ့ရပေမဲ့စစ်မှန်တဲ့အပြောင်းလဲဖြစ်ပေါ်လာဖို့အတွက်ဆိုရင်ပိတ်ဆို့တန်းခတ်မှုဆက်ထားတယ်နဲ့လို့အကဲခတ်သူကတော့ဒေါက်တာရမျိုးသိန်းဖြစ်ပါတယ်
အပြင်ပန်းအပြင်တော့အပြောင်းလဲတချို့ကိုတွေ့နေရပေမဲ့လို့အနှစ်သာရဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအကျတဲလိုမျိုးပြည်တွင်းကျဉ်းကျဉ်းရေးအကျတဲလိုမျိုးဒီပြဿနာကြီးတွေကိုမဖြေရှင်းနိုင်တဲ့၍မြန်မာပြည်ရဲ့နိုင်ငံရေးအပြောင်းလဲရာဒီမိုကရေစီလမ်းကြောင်းပေါ်ကိုခြေချပြီလို့ပြောဖို့ခက်ပါတယ်အဲ့ဒီအတွက်ကြောင့်မို့လို့အဲ့ဒီအချိန်ကာလအထိတိုင်အောင်အမေရိကန်အစိုးရအနေနဲ့စီးပွားရေးရဒဏ်ခတ်ပိတ်ဆို့မှုတွေကိုထိန်းချုပ်တည်ဆောင်သွားနိုင်ဖို့လိုအပ်တယ်လို့ကျွန်တော်သုံးသပ်ပါတယ်
အခုသတင်းပတ်ကုန်ပိုင်းမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့အယက်သားဦးဆောင်တဲ့အစိုးရပေါ်အမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုကိုပြသဖို့နောက်ဒီဒီမိုကရေစီနဲ့စီးပွားရေးရပြောင်းလဲမှုတွေကိုထောက်ခံကြောင်းပြသဖို့နေပြည်တော်မှာမြန်မာနိုင်ငံရဲ့အဓိကခေါင်းဆောင်တွေနဲ့ဝန်ကြီးကယ်ရီတွေ့ဆုံမယ်လို့နိုင်ငံသားရေးဌာနကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီခီးစဉ်မစတင်မီမေလ20ရက်နေ့မှာတော့ဒီမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုဥပဒေသက်တမ်းကုံဆုံးတော့မှာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာမြန်မာနိုင်ငံပေါ်ပိတ်ဆို့ဒဏ်ခတ်မှုဆက်ထားသင့်မသင့်ဆိုတာကိုကိုအောင်ကစူးစီးတင်ပြခဲ့တာပါအခုတခါပြောပြမှာကနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်တွေတာမကအမျိုးသားယဉ်ကျေးစရေးလုပ်ငန်းတွေပါလုပ်ကင်ဖို့အတွက် NRPC လို့ခေါ်တဲ့မြန်မာယဉ်ကျေးစရေးနဲ့ညီညာရေးဘဟုဌာနကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနအောက်မှာထားရှိတော့မှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ် 21ရာစုပင်လုံညီလာခံကျင်းပနိုင်ရေးအတွက်အကျိုးပြင်ဆင်ရေးကော်မတီတရဖွဲ့စည်းပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပါဆွေးနွေးပွဲတွေတပြိုင်တည်းပြုလုပ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။အပြည့်စုံကတော့ VOA သတင်းတော့ကိုထက်အောင်ကသတင်းပေးပို့ထားတာပါ။
ပြီးခဲ့တဲ့အစိုးရတပ်တန်းမှငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုသာတဆိုင်မမတ်လုပ်ခဲ့တဲ့မြန်မာငြိမ်းချမ်းရေးပြန်လည်ထူထောင်ရေးဗဟိုဌာန MPC အစားလက်ရှိစိုးရသက်လက်ထက်မှာအမျိုးသားရင်ကြားစီရင်နဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကိုပြောင်းလဲဖွဲ့စည်းပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနအောက်မှာအစိုးရအဖွဲ့အစည်းတရအဖြစ်ထားရှိတော်မှာဖြစ်ပါတယ်။ဒီကနေ့သမ္မတအိမ်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်က NRPC ဖွဲ့စည်းနဲ့ပတ်သက်လို့ဆွေးနွေးခဲ့ပြီးအစိုးရအသက်လက်ထက်မှာဆက်လုပ်သွားမယ့်ညီငယ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့အဓိကထားပြောကြားခဲ့တယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေက VOA ကိုပြောပါရစေ။
NRPC ဖွဲ့စည်းတဲ့အခါမှာအစိုးရအဖွဲ့အစည်းတရအနေနဲ့ဖွဲ့စည်းမှာဖြစ်တော့နောက်တစ်ချက်က20ရာစုပြင်လို့ညီကားကမဟုတ်ကျင်းပနိုင်ဖို့ကော်မတီတရဖွဲ့တယ်ပေါ့အဲ့ကော်မတီရောက်မှာမှဆက်ကော်မတီနဲ့ဆက်ဖွဲ့မယ်အဲ့ဆက်ကော်မတီကတစ်ဖွဲ့ကပါလဲဆိုတော့တစ်ဖွဲ့က NC ထိုးထားပြီးသား10ဖွဲ့နောက်ဆက်ကော်မတီတစ်ခုကကျ NC မထိုးရသေးတဲ့ဖွဲ့
ပြောင်းလဲဖွဲ့စည်းမဲ့ NRPC အဖွဲ့ဟာငြိမ်းချမ်းလုပ်ငန်းစဉ်တွေကိုသာမကအမျိုးသားရင်ကြားစီရေးလုပ်ငန်းတွေကိုလည်းလုတ်ကင်သွားမှာဖြစ်တာကြောင့်အစိုးရအဖွဲ့အစည်းတရအဖြစ်ဖွဲ့စည်းသွားမှာဖြစ်တယ်လို့ဦးစောထေကဆက်ပြောပါတယ
်အစိုးရရဲ့မူဝါဒတွေအကောင်တွေပေါ်တဲ့ဟာပေါ့နော်ဟိုပြီးခဲ့တဲ့ MBC ကကြတော့အစိုးရတစ်ပိုင်းစင်ကြီးကပါမဲ့အစိုးရလိုလိုပါလိုလိုဖြစ်တဲ့အတွက်အကြံနဲ့ဥရောကဖွဲ့စည်းစရာအနေထားရှိတယ်နောက်သူ့ရဲ့ mandate ကိုကျွန်တော်တို့ကဘယ်လောက်ရှိသိမလဲအစိုးရမဟုတ်ဘူးဆိုရင်တော့သူက NGO သဘောမျိုးဆိုရင်တော့ဒီကျွန်တော်အရေးကြီးတဲ့ရင်းကြားစီရင်တဲ့ peace process ပေါ့နော်ဒီကောင်တွေမှာဘလို့လို့သူ့ရဲ့အခန့်ကဏ္ဍပါဝင်နေမယ်နောက်တစ်ခုကကျွန်တော်တို့နိုင်ငံမှာရှိတဲ့အချိန်ကဥတွေနဲ့ဒီဇဲဥတွေတင်တဲ့ NGO ပေါ့ချုပ်ဖို့လည်းလိုတယ်ဒါတွေနဲ့ချုပ်ငုံပြီးတော့သူကအစိုးရအဖွဲ့အစည်းတွေအနေနဲ့ထားဖို့
NRPC အဖွဲ့ပြန်လည်ပြင်ဆင်ဖွဲ့စည်းမှုလုပ်ငန်းစဉ်တွေကိုနိုင်ငံတော်အတိုင်ပင်ခံယုံပြည်ထောင်စုဝန်ကြီးအဖြစ်ပြည်ထောင်စုလွှတ်တော်မှအမည်စင်းတင်သွင်းခြင်းခံထားရတဲ့ဦးကျော်တင့်ဆွေကဥဆောင်လုပ်ကိုင်သွားမှာဖြစ်ပါတယ်။ဒါအပြင်21ရာစုပင်လုံညီလာခံကျင်းပနိုင်မှုအတွက်အကျိုးပြင်ဆင်ရေးကော်မတီတရက်ကိုလာမယ့်ရက်ပိုင်းအတွင်းမှာဖွဲ့စည်းပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုစီးဆက်ညှိနှိုင်းရေးတာဝန်ခံဒေါက်တာတင်မျိုးဝင်းကဥဆောင်လုပ်ကိုင်သွားမှာဖြစ်ပါတယ်။အစိုးရအသက်လက်ထက်မှာငြိမ်းချမ်းလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံငြိမ်းချမ်းရေးပြန်လည်ထူထောင်ရေးဗဟိုဌာနကကိုယ်စားလှယ်ဦးလာမောင်ရွှေပြောတာက
ကျွန်တော်ပုံပြီးကပါဒီလိုလေအင်းတော့ဆီဆိုရဆက်မှလည်းငြိမ်းချမ်းရေးဘို့ပေါ်ဒီကောင်းပြီးဆော်ရနေဖွင့်နေညာရီရှိနေပါတော့ကျွန်တော်ရေကျွန်တော်တို့ဦးလာလက်ချက်တစ်ပိုင်းပြည်လက်ချက်မှာဒီကစ်ပေါ်တော့လုပ်ခဲ့တဲ့အခြေခံကောင်းနေတဲ့အများကြီးရှိခဲ့တော့ဒီပေါ်မှာတော်တို့ဒီတိုင်းအောင်ရပြီးတော့သွားနိုင်မယ်ဒီဟာကြီးအားရှိတဲ့အတွက်တော့အမြောင်နဲ့အောင်ရနိုင်ပါမယ်
အမျိုးသားရင်ကြားစီရင်တဲ့ညီငယ်ရေးဗဟိုဌာန NRPC ဖွဲ့စည်းမှုနဲ့21ရာစုပင်လုံညီလာခံကျင်းပနိုင်မှုအကျိုးပြင်ဆင်မှုတွေနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးတစ်ရက်ကိုလာမယ့်သတင်းပတ်အတွင်းပါနေပြည်တော်မှာကျင်းပပြုလုပ်မှာဖြစ်ပြီးတော့ဒေါက်ဆက်စုကြည်နဲ့လည်းတွေ့ဆုံသွားမှာဖြစ်သလို UPDJC ပြင်ဆင်ဖွဲ့စည်းမှုများကိုလည်းအမြန်ဆုံးဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကနေ့အစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောကြားခဲ့ပါတယ်ဒီကနေ့သမ္မတအိမ်တော်မှာကျင်းပခဲ့တဲ့အစည်းအဝေးကိုတော့ဒေါက်ဆန်းစုကြည်ငြိမ်းချမ်းရေးဆက်ဆက်ညှိနှိုင်းရေးတာဝန်ခံဒေါက်တာတင်မျိုးဝင်းတို့အပါအဝင်အစိုးရကိုယ်စားလှယ်တွေဖြစ်ကြတဲ့နေဆက်ရေးရာပြည်ထောင်စုဝန်ကြီးဒီဒုတိယဗိုလ်ချုပ်ကြီးရေအောင်နဲ့ပြည်ထောင်စုရှင်းနေချုပ်ဦးထွန်းထွန်းဦးကျော်တင်းစီတို့အပြင်တက်မရော်သားကိုယ်စားလှယ်၃ဦးတို့တက်ရောက်ခဲ့ကြတာပါဒါ့အပြင် MBC ကကိုယ်စားလှယ်၄ဦးအပါအဝင်ရန်ကုန်တိုင်းအစိုးရအဖွဲ့လူမှုရေးဝန်ကြီးဦးနိုင်ငံလင်းနဲ့နိုင်ငံတော်အတိုင်ပင်ခံရုံးကဦးမိုးစောဦးတို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
NLD အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ကိုထက်အောင်ရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။အခုတခါလဲတိုင်းရင်းသားတွေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်း60ကျော်ကြာဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေရပ်ဆိုင်းရေးအစိုးရတဲ့ကအရှိန်မြင့်ဆောင်ရွက်ဖို့ပြင်ဆင်နေတဲ့တစ်ချိန်တည်းမှာပဲတိုင်းရင်းသားဒေသအတော်များများမှာအစိုးရတက်နဲ့လူမျိုးစုလက်နက်ကင်တက်တွေကြားစည်ရေးတင့်မှန်မှုအရှိန်မြင့်တက်နေပါတယ်တိုင်းသားနေမြေတွေမှာဖြစ်ပွားနေတဲ့လက်နက်ကင်ပြိပက္ခရဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားတာပ
ါဟုတ်ကဲ့အမျိုးသားရင်ကြားစည်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ဖွဲ့စည်းဖို့နဲ့21ရာစုပင်လုံညီလာခံကျင်းပဖို့အတွက်နေပြည်တော်မှာညှိနှိုင်းပြင်ဆင်နေချိန်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကြားမှာစည်ရေးတင်းမာမှုတွေမြင့်တက်နေစေဖြစ်ပါတယ် ကချင်ပြည်နယ်မန်စီမြို့နယ်အတွင်းမှာတနင်္ဂနွေနေ့ကအစိုးရစစ်မှောက်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားမှာကင်းလဲတဲ့တပ်ဖွဲ့ချင်းထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီနေ့မှလည်းတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတယ်လို့မန်စီမြို့နယ်အခြေစိုက် KIA တပ်ဖွဲ့ကအရာရှိတဦးကပြောပါတယ
်ဟုတ်တယ်ဟုတ်ဟောဝလန်ပါနေရမှာလေတပ်ဖွဲ့ဖြစ်တယ်ခဏလေးပဲဖြစ်တယ်လေစက်စုံကဆောင်းနေတယ်
ဖုန်းလိုက်အခက်ခဲကြောင့်အချင်းဒီအသေးစိတ်ကိုမေးမြန်းလို့မရခဲ့ပါဘူး KIA ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကတော့မန်စီမြို့နယ်ဘက်ကအချင်းဒီကိုအခုလိုပြောပါတယ်
ဒီနေ့ကတော့6နာရီခွဲအချိန်တော့မှခါချန်ဆိုတဲ့နေရာမှာဘက်မတော်ဘက်ကတော့မိုင်းနေတယ်လို့ဒီပြည်သူလူထုတွေကတတိယတော့အဲ့လိုထွက်ပါတယ်ဒါပေမဲ့ကျွန်တော်တို့အတီးပြုတ်နိုင်တဲ့တတိယကတော့ခုတစ်ခါတော့အခြားရသေးဘူးကဲကိုက်ချစ်ပခန်းကနဲ့ကိုက်ချစ်တခန်းကနဲ့ဟိုပလီဘုံဆိုတဲ့နေရာပေါ့အဲ့ဒီမှာအဲတမတော်ကက်ကတရားနေစနေ6ချင်းလောက်ပြလိုက်တယ်လို့အဲ့အဲ့လိုတတိယတော့ဆက်ပါလား
ဖကန်ဒေတာဘက်ကအခြေအနေကိုတော့သူကအခုလုံဆက်ပြောပါတယ
်အတန်လေတော့ငင်းလေလို့တော့ကြားပါတယ်ဒါပေမဲ့အခြေအနေကတော့အတိမာနေသေးလို့အဲကျွန်တော်တို့ကအဲ့လိုပဲသုံးသပ်ပါတယ
်ဒီလ14ရက်နေ့ကတော့ဖကန်ဒေတာမှာမိုင်းပေါက်ကွဲမှု3ချိန်လောက်ဖြစ်ပွားခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲခရိုင်အတွင်းမှာတနင်္ဂနွေနေ့က TNLA ခေါ်ပလောင်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲ2ကြိမ်ဖြစ်ပွားခဲ့ပေမဲ့ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားတဲ့တရင်မရရှိသေးကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူတက်အိုက်ကျော်ကပြောပါတယ
်။မနေ့ကဒီမနေ့ပိုင်းမနော်မနေ့ပိုင်းတော့ကြောင်မဲမြို့နယ်ကွန်ဆလန်ကြီးအနီးမှာတစ်ကြိမ်ဖြစ်တဲ့ MLA 9ဝဲလောက်ကြားတယ်မနော်။ညနေပိုင်းကျတော့မန္တလေးမြို့နယ်မန်အီကီအော်ပေးပါတကယ်ပြဖြစ်တယ်အမလိုက်နိုင်ရလောက်ကြတယ်ဟုတ်ကဲ့ကလို့ဆိုတော့ဒီဒီဒီစီရတော့တော်ပြမှာတော့အတိမရရစားရှိတယ
်အစိုးရတက်မတော်နဲ့ပလောင်တက်ဖွဲ့ကြားမှာမေလ6ရက်နေ့ကစတင်ပြီးတရချား2ရချားဆိုသလိုတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့သလိုပလောင်တက်နဲ့ရှမ်းပြည်တက်မတော်တောင်ပိုင်း RCSS အကြားမှာလည်းဒီလဆန်းပိုင်းကတိုက်ပွဲတွေပြင်းထန်ခဲ့ပေမဲ့ဒီရပိုင်းမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားတာမရှိပါဘူးကြောင်မဲခရိုင်အတွင်းမှာပဲဒီလ14ရက်နေ့ကအစိုးရကြံ့မတော်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့အကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးကြံ့မတော်ဘက်ကလေကြောင်းကားပါတိုက်ခိုက်ခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ် SSPP SSA မြောက်ပိုင်းရဲ့ဒုတိယအတွင်းရေးမှူးဦးဆိုင်ခန်းတီကတော့ဒီကနေ့တိုက်ပွဲမဖြစ်ကြောင်းပြောပါတယ်အဲ
ဒီကနေ့ကဗန်ညနေကဗမာလုံးကြားရပါဘူးအဲကျွန်တော်ကရွှေလိုက်ပြီလေဒီနေရာမှာတကယ်ဖြစ်တဲ့နေရာမရှိတော့ရွှေလိုက်ပြီ
ဒီတိုက်ပွဲတွေကြောင့်ဒုက္ခသည် 900 ကျော်လောက်ကြောင်မဲမျိုးကိုထွက်ပြေးတင်းရှောင်နေရတယ်လို့လဲရှမ်းပြည်နယ်အတွင်းကအခြေအနေကိုစောင့်ကြည့်နေတဲ့ရှမ်းတန်တော်ဆင်သတင်းဌာနကဖော်ပြပါတယ်။လက်ရှိအစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ကချင်ပလောင်နဲ့ရှမ်းတပ်ဖွဲ့တွေဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေဖြစ်ပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့အမျိုးသားရင်ကြားစည်းရုံးနဲ့ငင်းချမ်းရေးဗဟိုဌာန NRPC ဖွဲ့စည်းပုံနဲ့27ရာစုပင်လုံညီလာခံကျင်းပဖို့အတွက်ညှိနှိုင်းဆွေးနွေးရမှာတော့ NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကိုဆွေးနွေးဖို့ဆက်ကော်မတီတရက်ကိုဒီဘက်တွင်မှာဖွဲ့စည်းဖို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
ကူမှုဆိုရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်နိုင်ငံတော်အစိုးရဘက်ကအပြစ်ခတ်ရက်စဲရေးငင်းငင်းရေးကိစ္စတွေကိုလှုပ်ဆောင်နေတယ်ဆိုပေမဲ့တစ်ဖက်မှာလည်းအစိုးရတပ်တွေနဲ့တိုင်းရင်းသားတပ်ဖွဲ့တွေကြားစီးရေးတင်းမာမှုကတော့ဆက်ရှိနေဆဲဖြစ်တာကြောင့်မနက်ဖြန်အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်မှာဘယ်လိုဆွေးနွေးကြမလဲကြည့်အောင်ပါ
အခုအစိုးရတပ်တန်းတွေငင်းချမ်းရေးရဖို့အတွက်တပ်မတော်ဘက်ကမျှော်လင့်ထားတဲ့ကြောင်းပြောဆိုထားပါတယ်။ဇယ်စုနဲ့ခုနှစ်ခုနီးပါးတပ်တန်းရှိလာပြီဖြစ်တဲ့ပြည်တွင်းစစ်ကိုနှစ်ပိုင်းတွေတွင်အဆုံးသတ်နိုင်ရေးတပ်ဆိုင်ရာအဖွဲ့အစည်းတွေကြားအလျှော့အတင်းအပေးအယူနဲ့ဆက်ဆက်ဆွေးနွေးပြည်လည်နိုင်ဖို့ဘာတွေလှုပ်ဆောင်ဖို့လိုအပ်ပါတယ်လဲ။အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ကိုယ်တိုင်ပါဝင်ဆွေးနွေးလိုသူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ burmese@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မနက်ဖြန်အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတခါတော့ချီတက်ဆန္ဒပြတဲ့အကြောင်းကိုပြောပြပါမယ်အလို့သမားတွေရဲ့လိုလားတောင်းဆိုချက်တွေပြည်လည်မှုမရတဲ့အတွက် နေပြီးတော့သမရာယုံအထိဆက်လက်ပြီးခြိတက်နေကြတဲ့အလူသမားတပိတ်စစ်ကြောင်းကိုလုံညုံရင်အင်အားသုံးဖြိုခွင်းနိုင်ခြေရှိပေမဲ့လို့အလူသမားတွေဆုံးရှုံးနေနာခဲ့ရတဲ့အခွင့်အရေးတွေတောင်းဆိုဖို့မရောက်ရအောင်ခြိတက်သွားကြမယ်လို့အလူသမားတပိတ်ခေါင်းဆောင်တွေကပြောကြလိုက်ပါတယ်ထိတ်တန့်ရင်ဆိုင်မှုတွေနဲ့တင်းမာမှုတွေမပေါ်ပေါက်စေဖို့စကိုင်းတိုင်းအစိုးရနေပြည်တော်ကောင်စီအလူသမားဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အလို့ရှင်အလူသမားကိုယ်စားလှယ်တွေမျက်နှာချင်းဆိုင်တွေ့ဆုံဖြေရှင်းညှိနှိုင်းအဖြေရှာဖို့ကိုလည်းအလူသမားရေးလှုပ်ရှားသူတွေကအကြံပြုထားပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပါမယ်
ဟုတ်ကဲ့ပါစကိုင်းတိုင်းစကိုင်းမြို့ပရမျာဆက်မှုဆောင်တစ်ချောတဲ့ဆက်ယုံကအလုံသမားတရားကြောအလုံထုတ်ခံရတာကြောင့်အလုံသမားတွေအခွင့်အရေးဆုံးရှုံးပြီးနှစ်နာဆုံးရှုံးခဲ့ရတာတွေကိုတောင်းဆိုဖို့နေပြည်တော်နိုင်ငံတော်သမရယုံရှိအထိအလုံသမားတရားကြောဟာစကိုင်းတိုင်းကနေခီးရှေချီတက်လက်လျှောက်ဆန္ဒပြတပိတ်မှောက်နေကြတာပါပြီးခဲ့တဲ့သတင်းပတ်တုန်းကစကိုင်းတိုင်းတာဝန်ရှိတဲ့သူတွေအလုံသမားဝန်ကြီးဌာနတာဝန်ရှိတဲ့သူတွေဘက်ကအလုံသမားကောင်းဆောင်တွေကိုခေါ်ယူတွေ့ဆုံညှိနှိုင်းခဲ့တဲ့အတွက်ချီတက်နေတဲ့အလုံသမားတပိတ်စစ်ကြောင်းကိုခိတ္တရန်နာပြီးစောင့်ဆိုင်းခဲ့ကြပါတယ်ဒါပေမဲ့လို့အလုံသမားတွေရဲ့လိုလားတောင်းဆိုချက်တွေအတိုင်းပြည်လဲအောင်ဖြစ်ရှင်းဆောင်ရွက်ပေးခြင်းမရှိတဲ့အတွက်ဆက်ပြီးတော့တပိတ်မောက်ချီတက်ခဲ့ကြပြီးတော့အခုဆိုရင်တော့ရမဲသိမ်းမြို့နယ်ကိုဖြတ်နေပြီလို့အလို့သမားတပိတ်ဦးဆောင်သူကိုနှင်းအောင်က VOE ကိုပြောပါတယ
်လက်ရှိကျွန်တော်တို့ကရမဲသိမ်းမြို့နယ်ငားမိုင်ခန့်အကွာမှာရှိနေပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့ချီတက်လမ်းရှောင်းနေပါတယ်အခုလက်ရှိလုံတိုင်းကြီးကိုအင်အားဆက်ထားတဲ့နေရာရဲ့ဟို14မိုင်ခန့်အကွာမှာကျွန်တော်ရှောင်းနေပါတယ်ကျွန်တော်တို့ကရဲချက်ကလာပြီးတော့တောင်းဆိုရတယ်တောင်းဆိုတဲ့နေသားမှာအခုလိုတားဆီးတာကဒီမိုကရေစီနဲ့အင်းရနဲ့မညီညွတ်ဘူးပြည်သူအစိုးရနဲ့ကျွန်တော်တို့ပြည်သူတွေရဲ့ဈာထဲမှာကျွန်တော်တို့ရန်တက်စီရလို့ကျွန်တော်တို့ယူဆပါတယ်
အခုလိုမျိုးနေပြည်တော်ကိုဥတီချီတက်လာနေကြတဲ့အလုသမားတွေရဲ့လမ်းကြောင်းအတိုင်းနေပြည်တော်ကောင်စီအဝင်တက်ကုန်းမြို့နယ်အစမှာတော့အချုပ်ကားတွေရဲကားတွေနဲ့ရဲလုံခြုံရေးတွေဘက်ကတန်ဆူးချိုးအတားတွေကာယံပြီးစောင့်ဆိုင်နေကြပေမဲ့လို့အလုသမားတွေရဲ့တောင်းဆိုချက်တွေမရမချင်းသမရာယုံရှိနေပြည်တော်အထိမရောက်ရောက်အောင်ချီတက်သွားကြမှာဖြစ်တယ်လို့တပိတ်ခေါင်းဆောင်ကပြောပါတယ်။မင
်းကလည်းကျွန်တော်တို့လမ်းပေးပေးမှာညှိနှိုင်းခဲ့တယ်ဒါပေမဲ့မင်းကလွတ်တော်မှတ်တွေနဲ့ကျွန်တော်တို့တွေ့ဆုံပွဲတစ်ခုလုပ်ခဲ့တယ်အဲဒီတွေ့ဆုံပွဲကကျွန်တော်လွတ်တော်မှတ်တွေကပြည်သူမှုနဲ့ဆုံးချောင်းမှာတက်ခုဝင်ရခဲ့တယ်ပေါ့လမ်းမှာကျမိုက်ဆုံးချောင်းမှုကတော့ထူးတယ်ကိုကြီးဆောင်းဆောင်ပြီးတဲ့အဖွဲမရှိဘူးလိုက်ပြီးတဲ့သူလည်းမရှိဘူးခင်ဗျမနေ့ကဆိုရင်ဒီတဲ့ကလုံသမားလေးကိုဆေးရုံတရားရဖြစ်ပြီးဖြစ်ခဲ့ပါတယ်ခင်ဗျ
အခုလိုမျိုးခီးရှေချီတက်လမ်းလျှောက်ဆန္ဒပြရတဲ့အထိအလုရှိအလုသမားကြားတင်းမာမှုတွေဖြစ်လာရတဲ့အဓိကအကြောင်းရင်းကတော့အလုထုတ်ခံရတဲ့အလုသမားတွေရဲ့တောင်းဆိုမှုတွေကိုအလုရှင်ဘက်ကအလုရှိအလုသမားကြားပေးထားတဲ့သဘောတူညီချက်တွေကိုအကြိမ်ကြိမ်ဂတိဖောက်ပြက်ကျူးလွန်ခဲ့တာကြောင့်ဖြစ်တယ်လို့အလုသမားရေးကြွမ်းကျင်သူဦးအောင်လင်းကပြောပါတယ
်ပြီးခဲ့တဲ့ကြေညာလို့ဒီဘက်ကတည်လာတဲ့အခါမှာအခြေခံမှာလေးကရည်ယူဆောင်ရွက်ရန်ရှိရာတွေကိုပြည့်ပြည့်စုံစုံမကင်တွေ့ခဲ့လို့ဒီချိန်လေးအခုထိရောက်တယ်လို့ကျွန်တော်သုံးသပ်တယ်เนาะဒါကဒီ on paper တွေပေါ်မှာကြည့်ရတဲ့အထောက်အထားရကျွန်တော်ပြောတာဖြစ်တယ်အဲ့တော့အခုအချိန်နေထားမှာလည်းပဲဒီအလုပ်သမားတွေကိုတော့ဖြစ်လာခဲ့တဲ့အကြောင်းအချိန်ခံအကြောင်းရင်းပေါ်မှာတောင်းရှိသူတွေအနေနဲ့မှန်မှန်ကန်ကန်သုံးသပ်တတ်ဖို့အရေးကြီးတယ်ပြီးခဲ့တဲ့အစိုးရလက်ထက်ကဖြစ်ခဲ့တဲ့ပြဿနာမှန်ပေမဲ့လို့ဒီဘက်အစိုးရမှာပြည်သူအစိုးရဖြစ်သွားပြီပြည်သူအစိုးရဖြစ်သွားပြီဆိုတဲ့အတွက်ကြောင့်မလို့ဒီအလုပ်သမားတွေကရာဇဝမှုကျွလွန်တဲ့အလုပ်သမားတွေမဟုတ်ဘူးဥပဒေစိုးမိုးရေးကိုမဖြစ်ရှင်းနိုင်ခဲ့တဲ့နောက်ဆက်တွဲအကျိုးဆက်ကိုသူတို့ခံစားနေရတာဖြစ်တယ်ဟိုဒါကြောင့်မို့လို့ပြည်ထောင်စုအဆင့်အနှံ့ကိုဒါကြိုးစားရင်သာမကွဲကြဘဲနဲ့အရေးယူမယ်ဆိုရင်နှစ်ဖက်လုံးကိုရေးယူအရေးမယူနိုင်ဘူးဆိုခင်လည်းပဲလူသမားတွေကိုကြီးသေးတဲ့ပြစ်ဒဏ်ပေးတာလို့ဆိုတာကညီမပြည်ပြားရေးကိုထိခိုက်တယ်ဆိုတဲ့အနေအထားမျိုးအမြင်မျိုးနဲ့တော့ရေးယူမှုမျိုးတွေမလုပ်စေချင်ဘူးလို့ဒါကျွန်တော်အမြင်ပေါ့နော်ကျွန်တော်ပုဂ္ဂလိကအမြင်ကျွန်တော်သုံးသပ်တယ်
ခုချိန်ထိကတော့စကိုင်းမျိုးကနေပြည်တော်ကိုခြိတက်လာနေတဲ့အလုသမားတပိတ်စစ်ကြောင်းအားတနင်္လာနေ့ညနေပိုင်းမှာတော့ရမဲသိမ်းမျိုးနဲ့အင်ကုန်းရွာမှာခတနာပြီးနေပြည်တော်ထိမနာတဲ့ဆက်လက်ခြိတက်နေကြပါတယ်။ပူပြင်းလို့နဲ့ရာသီဥတုတန်းကြောင့်အလုသမားတချို့စေယုံကိုအရေးပေါ်ပို့ဆောင်စေကူတာမှုတွေခံရတယ်လို့လမ်းတလျှောက်အာနာပိုင်နေရဲ့ဖီအားကြောင့်ညအိတ်နားခိုးဖို့ရလဲအခက်ခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့အလုသမားကောင်းဆောင်တွေကပြောပါတယ်။ဒီတပိတ်စစ်ကြောင်းကိုတားဖို့လုံညုံရဲ့ရဲတွေဘက်ကအသင့်နေရာယူထားတာကြောင့်ထိတိုက်တွေ့ဆုံမှုတွေရှိလာနိုင်မလားဆိုပြီးအလုသမားရဲ့လှုပ်ရှားသူတွေဘက်ကစိုးရိမ်နေကြပါတယ်။ပြည်လဲအောင်ဖြစ်ရှင်းဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုတိုက်တွန်းနေကြပါတယ်ရှင်
။အလုံသမားအခွင့်အရေးပြန်လည်ရရှိရေးအတွက်အစိုးရနေပြည်တော်ထိခီးရှေချီတက်ဆန္ဒပြနေတဲ့တပိတ်စစ်ကြောင်းအခြေအနေကိုမဆုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။ VOA မြန်မာဝိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာဝိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ကိုလိပ်စာတက်ပြီးစာရေးသားနိုင်ကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 32 51နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့စီးပွားရေးကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့တိုင်းသားပြည်သူတွေကနှစ်ပေါင်းများစွာအခွင့်အရေးတွေချိုးဖောက်ဖြည့်ဆည်းခံခဲ့ကြရပါတယ်နေဆက်ရီတာတွေမှာတရားဥပဒေစိုးမိုးမှုမရှိပါဘူးသူတို့ရဲ့စီးပွားရေးခွင့်လန်းတွေကလည်းအင်မတန်မှနှိပ်ပါပါတယ
်။သတင်းနောက်တူဦးရဲ့သူဘာတွေယုံကြည်တယ်လဲဆိုတာကိုနောက်ပိုင်းမှာပြောပြသွားဖို့ရှိပါတယ်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်လာပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရလက်ထက်တွင်မကွေးတိုင်းဒေသကြီးပြည်နယ်ထဲမှာလက်ရှိဆောင်ရွက်နေတဲ့စီးပွားရေးအစီအစဉ်တွေကိုဝန်ကြီးချုပ်ဒေါက်တာအောင်မိုးညွန်နဲ့ဆက်သွယ်မေးမြန်းထားပြီးအခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကပြောပြပေးမှာဖြစ်ပါတယ
်။တန်ပြီအနာလွဲပြောင်းရယူခဲ့တာတက်တန်းတလခွဲလောက်သာရှိသေးတဲ့ NLD အစိုးရလက်ထက်အတွင်းဝန်ကြီးဌာနအလိုက်ကဏ္ဍအလိုက်ရက်တရာစီမံကိန်းတွေချမှတ်အကောင့်ထဲပေါ်နေတာမှာမကွေးတိုင်းဒေသကြီးအတွင်းလက်ရှိဆောင်ရွက်နေတဲ့စီးပွားရေးဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်လို့မေးကြည့်တဲ့အခါလေယာစိုက်ပျိုးရေးကဏ္ဍမြင့်တင်ရေးအတွက်လှုပ်ဆောင်နေတဲ့အခြေအနေတွေကိုဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကအခုလိုစပြောပြပါဗျ
။ကျွန်တော်တို့2016 2019အတွက်ညာစည်းရောင်ကြီးဝစီမံကိန်းကိုလှုပ်ထင်တာရှိတယ်။တော့ဒီကလေယာစိုက်ပျိုးရေးမွေးမြူရေးနဲ့ကြီးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနအောင်မှာအဲ့ဒါမကွေးတိုင်းထဲမှာ165ရွာလုပ်မယ်ဆိုတာတွေရှိတယ်။တော့ညာစည်းရောင်စီမံကိန်းအတွက်ဟုတ်ဆက်ချီတာပေါ့တေဝါမသိန်း300သိန်း300ရှိပြီးတော့မှသူတို့ကျိုးပါဆောင်ရွက်ကြတာ။အဲ့ဒီတေဝါ165ရွာမှာပါလီလုံနေတာလေကျွန်တော်အဲ့ဒါလေးကိုကျွန်တော်စုံစမ်းထားပါတယ်မေးမြန်းထားပါတယ်ရောစရာတော့အဲ့ဒါမသိရသေးပါဘူးဘာလို့မဆိုတာအချို့ရွာတွေကြတော့လည်းပဲဒီမှာနိုင်ငံတော်ဆိုးရွားကတရွာကိုမြားစေးစီမံကိန်းအတွက်ကိုနော်တင်း300ချီးငွေထောက်ပံ့တယ်လို့သိရတယ်ပတ်သက်ချီးရင်လည်းအဲ့ဒါလေးကိုကျွန်တော်တို့ချီးနေအောင်ဆောင်ရွက်ပေးပါဆိုတာမျိုးတောင်းရွာတွေကတောင်းဆိုတာတွေရှိတယ်အဲ့ဒါဆိုလို့ရှိရင်လည်းကျွန်တော်ကတယောက်တည်းအနေနဲ့တော့ဆုံးဖြတ်လို့မရဘူးကက်ဘိနက်မှာကျွန်တော်တင်ပြပြီးတော့မှချီးနိုင်ရင်ချီးကျင်ပါတယ်ဒီမှာလည်းပဲရွာသူရွာသားတွေကလက်မှတ်ထိုးပြီးတော့ငွေကြေးထောက်ပံ့မှာစာဝန်ကြီးချတဲ့အတွက်သူတို့ပြန်လဲဆက်မယ်ပေါ့နော်အဲ့လိုတော်တာလေးတွေရှိတယ်အဲ့ဒါကိုဆောင်ရွက်ဖို့တော့ကျွန်တော်အကဲပြီးတယ်မှာတင်ပြထားတာရှိတယ်ဥပမာအဖြစ်မင်းဘူးစကူမျိုးနယ်ကမင်းဘူးစကူမျိုးနယ်ဆင်ကောင်းကြီးရွာရဲ့နောက်တစ်ခါကုန်းတာကြီးရွာရဲ့အဲ့ဒီရွာနှစ်ရွာကငွေသိန်း300ချီးွားဆိုတာလေးတွေရှိတယ်ချီးချီးရင်လည်းပေါ့အဲ့ဒါလေးကျွန်တော်တို့ကတတ်နိုင်သမျှပြန်ပြီးတော့ဟိုကဲပြီးတယ်မှာတင်ထားတယ
်ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့လုပ်ငန်းတွေမှာအရင်အစိုးရလက်ထက်တွင်အုပ်ချုပ်ရေးပိုင်းမှာအာဏာချုပ်တွေရှိခဲ့တာတွေကိုလိုက်လံပြင်ဆင်ဖြေရှင်းရတာတွေကိုလည်းဒေါက်တာအောင်မွန်ညိုကအခုလိုဆက်ရှင်းပြပါတယ
်အချို့ဆိုလို့ရှိရင်လည်းပဲဒီတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်လိုအပ်တာတွေချိုးရင်းချအာဏာချုပ်ရှိတာတွေကိုကျွန်တော်တို့ကကြားနိုင်အောင်စူးစမ်းနေတယ်ဥပမာအဖြစ်တင်ပြရမယ်ဆိုရင်ကျွန်တော်တို့ဒီမကွေးတိုင်းမှာဆယ်မြောင်းနှင့်ရေသုံးချမှုစီမံခန့်ခွဲရေးဦးစီးဌာနကကောက်ခံတယ်ရေကုန်စည်းကြက်တယ်ပေါ့နော်အဲ့မှာမကွေးတိုင်းမှာရစရာရှိတဲ့ကြက်ငွေတန်ပေါင်း4000 4 billion ပေါ့နော်နေတဲ့ငွေတွေမဟုတ်ဘူးအဲ့ဒါကိုအကျွေးကြံနေတယ်မရသေးဘူးဘာကြောင့်အကျွေးကြံရတာတော့ဆိုစုံစမ်းကြည့်တော့ကအဲ့လိုမျိုးရေကုန်မှာမဆောင်ရင်မဆောင်တဲ့အတွက်ကြောင့်အေးအယူအပြစ်ပေးဖို့ဥပဒေမရှိဘူးတဲ့မြေကုန်ပေးရတယ်ဆိုရှင်မြေကုန်မှာမဆောင်ရင်ပထမတစ်ဆင့်ပါလို့ဒုတိယတစ်ဆင့်ပါလို့အဲ့ဒါမျိုးအေးအယူပြစ်ပေးလို့ရတယ်အဲ့တော့ဒီကျွေးကြံနေရအောင်ဘယ်လိုလုပ်နိုင်တော့ကျွန်တော်ဥပဒေချုပ်ကိုမေးတဲ့အခါကျတော့ဥပဒေချုပ်ကအဲပြန်တင်ပြတာကဘာပြောလို့ဆိုတော့ကဒီရေကုန်ကြွေးကြံတဲ့ကိစ္စမှာတော့စီမံခန့်ခွဲနီလာနဲ့ဖြစ်စီတရားမှအကြောင်းအရာဖြစ်စီတရားဆွဲဆိုလို့ရနိုင်ပါတယ်ပြည်တော်သူအစိုးရကိုအကြံဉာဏ်တောင်းမှဆိုတာတွေရှိတယ
်ဟုတ်ကဲ့ဆရာအနေဒီအစိုးရကိုယ်တိုင်ရဲ့စီမံကိန်းထဲမှာလည်းဒီလေယာစိုက်ပျိုးရေးကဏ္ဍကိုမြင့်တင်မှုအတွက်ဆိုတော့သူတို့စီမံကိန်းချထားတာပါပါတယ်ဆိုတော့အဲ့ဒီနေရာမှာအခုမြန်စင်းအောင်စီမံကိန်းလိုမျိုးဆရာတို့ဒီဒေတာအတွင်းမှာဖော်ဆောင်နေတဲ့စီမံကိန်းတွေဟာဒီဘ ਹੁ အစိုးရနဲ့တိုင်ပင်ပြီးတော့ဒီလေယာစိုက်ပျိုးရေးကဏ္ဍမြင့်တင်ရေးအတွက်လှုပ်ဆောင်ကြတဲ့အစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းလားဆရာ
အဲအဲ့ဒီတော့ဟုတ်ပါတယ်အဲ့ဒီအစီအစဉ်ရဲ့တစ်ပိုင်းမှာဟုတ်ပါတယ်
ဟုတ်ကဲ့ဆရာဆိုတော့စာပြေးကဏ္ဍကိုဆရာတို့ကတော့အခုလောလောဆယ်မှာတော့ဟိုစောစောဆရာပြောသလိုရက်အခုမှဟိုတိုင်းဟိုအာနာကိုရယူတာလည်းတလားလောက်ပဲအချိန်ရရှိသေးတော့ဒီလောလောဆယ်ရှိထားတဲ့စီမံကိန်းအနေအထားရဆိုရင်ဆရာကောင်းထဲမှာရှိသလောက်ဆိုရင်တော့ဒါစာပြေးကိုတော့ဆရာတို့စပြီးတော့ဦးစားပေးလုပ်နေပြီလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့
ဟုတ်ကဲ့ဆရာဟုတ်ကဲ့ဒီကြားထဲမှာလည်းပဲဟိုပုံမှန်အစိုးရဆောင်ရွက်ဖို့နော်ဟိုလုပ်နေရတဲ့ဒီရှိသလိုနောက်ပိုင်းကတည်းပြီးတော့ဆုံးရှုံးတာနစ်နာတာမတရားတာတွေကိုလည်းပဲအဲပြီးခဲ့တဲ့အချုပ်ထုတ်ကြီးဖြေရတာတွေလည်းရှိတာပေါ့ဗျာဥပမာအပြင်ပြောရမယ်ဆိုလို့ရှိရင်နော် AOD တရပခုတ်ကူစောက်တယ်ပခုတ်ကူစောက်တဲ့အခါမှာဆိုလို့ရှိရင်မရွာဒီမှာဥပမာအပြင်ပြောရမယ်ဆိုကိုကိုလှတို့တင်ပေါ်ကုန်းတို့မဲစလီတန်းတို့ကအဲ့ဒီကတောင်သူ30ယောက်ကဒီတရစောက်တဲ့အချိန်မှာသူတို့လောက်ကင်ထားတာတွေဟိုမှာတပီဆိုင်တယ်နှင်းစီဆိုင်တယ်ကျက်သွန်မြေပဲငရုတ်ပဲမျိုးစုံပျက်စီးသွားတယ်နော်အဲ့ဒါတွေကိုဝူရီရောကြီးမရသေးဘူးအဲ့ဒီရောကြီးပေးပါဆိုတာဒီတောင်းနေရတယ်ခုနော်မတရားတာတွေကတော့ရှိတာပေါ့နော်ဥမာဖြင့်အရင်လဲကျွန်တော်ပြောခဲ့ဥပါတယ်အဲဒီမှာဟိုဟွာဟိုတရက်ကတည်းပြီးတော့ပခုတ်ကူတီရထားလမ်းကြီးဖောက်တယ်မင်းဘူးကတည်းပြီးတော့ပခုတ်ကူတီဘယ်ရထားတစ်စင်းမှမသွားဘူးနော်တို့တော့ရထားလမ်းကြီးကတော့ပြည်သူတွေဒုက္ခပေးတာပဲရှိတယ်နော်လေတွေသေးယာတွေသေးရောကြီးရလာဆိုတော့ရောကြီးလည်းမရသေးဘူးနော်ပုံမှန်ဒီဆောက်ရတာကဟိုအလုပ်တစ်ခုနောက်ကအချုပ်ထုတ်ကိုဖြည့်ရှင်းနေရတာတွေကအလို့တခုအဲ့ဒါမျိုးတွေကလည်းရှိသေးတယ်ဗ
ျကျွန်တော်သိချင်တာဆရာအခုဒီမကွေးတိုင်းအတွင်းမှာကလေယာစိုက်ပျိုးရေးကဏ္ဍတွေအပြင်တခြားဒီဟိုတွင်းထွက်တယံဇာတတို့ဘာတို့ဘာတွေများရှိပါသလဲဆရာ
အဲဆရာကြီးတွင်းထွက်တယံဇာတကတော့လေပြောလို့ရှိရင်ကျွန်တော်တို့ဒီနိုင်ငံညာကို export လုပ်လောက်အောင်လည်းပဲမထွက်ဘူးသို့တော်လည်းပဲပြည်တွင်းမှာလည်းပဲပြည်တွင်းမှာလည်းပဲဟိုအလို့ဖြစ်နေတာတွေရှိတယ်ပေါ့ဥပမာအဖြစ်ပြောရမယ်ဆိုရင်ကျွန်တော်တို့ဒီပြီးခဲ့တဲ့ပြီးခဲ့တဲ့ဟိုပါပြီးခဲ့တဲ့အရင်အစိုးရလက်ထက်တုန်းကနော်လက်ရည်ရည်နယ်တွင်းတွေပေါ့တွင်းတိမ်ပေါ့ဗျာတွင်းတိမ်ပေါ့နော်ဆယ်ရာနှစ်ကြီးတွေတည်းလောက်ရအောင်တွင်းတိမ်မှာတူးရဲ့ရည်နယ်နေရတယ်အဲ့ဒီရည်နယ်နေကိုမကွေးတန်းရတည်ပြီးတော့မုံရဘက်ကိုတွားပြီးတော့ချက်လုတယ်နော်ချက်တဲ့ဖိုးတွေမှာချက်တယ်ပေါ့ဒီစဲထွက်တယ်ပေါ့အဲရည်နယ်ထွက်ဟိုဓာတ်ကြီးထွက်တယ်ပေါ့အဲ့ဒီလုပ်ငန်းတွေအတွက်ကိုနော်ကျွန်တော်တို့ကြားသိရတာကဒီမှာနိုင်ငံတော်ကလည်းပဲတရေကလုပ်မယ်ဆိုရင်တရေကကို3000နှုန်းနဲ့တရေဝင်ဝင်တာရှိတယ်တဲ့နော်တို့တော်လည်းပဲအပြင်မှာထွက်ကုန်နေရလဲအပြင်မှာအလေလွင့်ဖြစ်နေတာတွေကလည်းအများကြီးပဲတဲ့ဥပမာအဖြစ်ပြောရမယ်ဆိုရင်ကျွန်တော်တို့2015ခုနှစ်တုန်းကလုပ်ခဲ့တဲ့လုပ်ငန်းရှင်တယောက်စီကရခဲ့တဲ့ဟိုစီးရင်စရာတွေအရဆိုလို့ရှိရင်နိုင်ငံတော်ဘတ်ဂျက်ကိုဝင်သွားတာနိုင်ငံတော်ကအခွန်အထုပ်ဖြစ်တရားဝင်ဝင်သွားတာဒီ2015ခုနှစ်မှာအရင်နဲ့လည်းရဲ့တွင်းတွေလုတ်ကင်လို့တရားဝင်လို့ဝင်တဲ့အကောက်ခွန်ဒီ9,000ပဲရှိတယ်တို့တော့2015ခုနှစ်ဒီနှစ်ထဲမှာကိုပဲဟလာဒီအဲရည်နယ်လေးရဲ့တွင်းတွေကတည်းကအပြင်ကိုရောက်သွားတဲ့အလေအလွင့်ဒီပေမောင်948သိန်းရှိတယ်တဲ့မတရားကိုကွာနေတယ်အဲ့ဒါတွေကိုကျွန်တော်တို့ကစုံစမ်းစစ်ဆေးတဲ့အခါမှာပြီးခဲ့တဲ့အစိုးရလက်ထက်တုန်းကရည်နယ်ရန်ပုံငွေမကွေးတိုင်းအစိုးရရဲ့ရည်နယ်ရန်ပုံငွေက 1.8 ဘီလီယံရှိပါတယ်တဲ့နော် 2.8 ဘီလီယံဆိုတာတန်ပေါင်း 2800 ပဲအဲ့ဒီငွေတွေဘယ်ရောက်တော့ဆိုပြီးတော့ကျွန်တော်ကဟိုမေစုံစမ်းကြည့်တဲ့အခါကျဝေးချမ်းပြစ်လိုက်ပြီတဲ့မငွေတန်းအစိုးရကိုသိမလားပဲအောက်ကခရိုင်ဒီမှာပဲဝေချပြလိုက်တယ်တဲ့အဲ့ဒါတွေဘယ်လိုဘယ်ပုံစံနဲ့ဘယ်တွေရောက်ကုန်တာလို့ဆိုတာသိအောင်ကျွန်တော်ကဒီပြည်သူ့တော်ကိုယ်စားလှယ်တယောက်ကိုပြည်အောင်စုအစိုးရမှာမိခိုက်ထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်တို့ကနော်စုံစမ်းတော့ဒီမှာတက်နေနေမှာဆောင်ရွက်ပေးနေတာရှိတယ်နော်ဒီမငွေတန်းကရှိတဲ့တရားဇာတကရတဲ့အခွန်တုပ်တွေဒီရသင့်ရလိုက်တဲ့အတိုင်းမဝင်ဘဲနဲ့အလေအလွင့်နေများနေတယ်ဘယ်တွေရောက်ကုန်မှလည်းမသိဘူးဝင်ကြီးစီရောက်သလားခရိုင်ဥဆိုရေးမှုကဝိုက်သလားမြို့နယ်အုပ်ချုပ်ရေးမှုကကြံလာဖန်လာလည်းမသိဘူးဦးထီကိုပဲတချို့မြို့နယ်တွေမှာမြို့နယ်အုပ်ချုပ်ရေးမှုကရေနံချက်ဖို့တဲပြီးတော့စီးဝါရှာနေတယ်ဆိုတာတွေသိရသေးတယ
်ကျေးဇူးအများကြီးတင်ပါတယ်ဆရာနော
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ရဲ့စီးဝါရေးကဏ္ဍကိုထုတ်လွှင့်ပြီးအခုတခါတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်မဆုမြတ်မွန်ကတင်ဆက်ထားတာဖြစ်ပါတယ်
ခင်ဗျာဒီပညာတွေကလေလူတွေကိုအဆင်ပြေအောင်ဘယ်လောက်များလှုပ်လာလဲဆိုတော့အဲ့ရနိုးတာတော့မှလလန်းဆန်းဆန်းဖြစ်နေအောင်နဲ့လှုပ်ပေးတဲ့ဆက်တွေ app တွေအများကြီးရှိနေပြီ
ဟာအဲ့လိုမျိုးတွေကကျွန်တော်တို့လိုမျိုးအချိန်မဟုတ်အခါမဟုတ်ထနေတဲ့သူတွေအတွက်အသုံးဝင်တာပေါ့ဗျတနေ့တနေ့ကိုအလုပ်သွားဖို့အတွက်အလမ်းမြည်တမ်းကြားရတာနဲ့ကိုလူကမလန်းကျင်တော့
ဟုတ်ပါကိုသားညုံဦးရတနေ့တနေ့ည9:00ကျော်လောက်ကြီးထထနေရတာနေ့စဉ်ရက်ဆက်လွယ်တော့မလွယ်ဘူးအဲ့ဒါကြောင့်မို့ရတဲ့အချိန်လေးမှနှစ်နှစ်ချက်ချက်အိပ်ပြောင်လို့အထောက်အကူဖြစ်မဲ့နှီးတွေလိုက်ရှာနေတာကိုသားညုံဦးရ ိပ္ပံပညာရှင်တွေရဲ့လေးလာတွေးရှိချက်အရဆိုရင်လူရီရတဲ့အိတ်နေတဲ့အချိန်မှာအခြေအနေ၃မျိုးတလဲစီဖြစ်နေတာတဲ့ဒီ Harvard တက္ကသိုလ်ကသိပ္ပံပညာရှင်တွေအပါအဝင်ပညာရှင်တွေပြောတာတော့အိတ်နေတဲ့လူတိုင်းဟာဒီ light sleep အိမ်မောကြတဲ့အချိန် deep sleep နှစ်နှစ်ခြိုက်ခြိုက်အိတ်ပျော်တဲ့အချိန်နဲ့ no တဝက်အိတ်ပျော်နေခြင်းအင်္ဂလိပ်လိုတော့ rapid eye movement အတူကောက် REM ဖြစ်နေတဲ့အချိန်ဆိုပြီးတော့အခြေအနေ၃မျိုးတလဲစီဖြစ်နေတာတဲ့အစင်လိုက်တော့မဟုတ်ဘူ
းတတိယဒီ REM အခြေအနေမျိုးအိတ်မပျော်တဝက်ပျော်တဝက်ဖြစ်နေချိန်မှာလူတွေအိမ်မက်မက်ကြတာလေအဲ့ချင်းကမျိုးဆိုလို့ရှင်အိပ်ပျော်နေတဲ့သူရဲ့မျက်လုံးကိုကြည့်ရင်လဲလှုပ်နေတာကိုတွေ့ရလိမ့်မယ်မဆုမြတ်မောင်ရဲ့
လူတိုင်းအိပ်ကြတဲ့အချိန်တွေမှာအိပ်တဲ့အချိန်နေ၃မျိုးတလဲစီဖြစ်လေရှိတာကိုအခြေခံပြီးတော့မှဤပညာအကူအညီနဲ့ဒီအေးရေးဝဝအိပ်နိုင်ကြအောင်နောက်နိုးတဲ့အခါမှာလဲအေးရေးမဝလို့ခေါင်းမကြည်လင်တာမျိုးမဖြစ်အောင်လို့တီထွင်နေကြတာပဲကိုသားညုံဦးရဲ့ထွင်နာမကိုဒီအိပ်ပျော်သွားအောင်ထွင်ထားကြတာရှိတယ်တခါနှစ်နှစ်ခြိုက်ခြိုက်အိပ်ပျော်နိုင်အောင်လဲရှိတယ်အိမ်မက်မက်တယ်ဆိုရင်တော့မှအိမ်မက်ဆိုတဲ့အသည့်ဖြစ်အောင်လို့ထွင်ထားတာဆုံးပဲ
စစောကပြောတဲ့အခြေအနေ၃မျိုးမှာနှစ်ချက်ချိုက်လည်းမဟုတ်နိုးတော့လည်းမဟုတ်တဲ့ light sleep အိမ်မောကြနေတဲ့အခြေအနေမျိုးကနေပြီးတော့နိုးလာမယ်ဆိုလို့ရှိရင်လလန်းဆက်ဆက်နဲ့အကောင်းဆုံးလို့လေးလာချက်မှာတွေ့ရှိထားတော့အဲ့ဒီလိုမျိုးအခြေအနေမျိုးမှာလူတွေနိုးလာစေမဲ့နှိုးဆက်မျိုးတွေ application မျိုးတွေကတော့ကျွန်တော်တို့လိုမျိုးလူမျိုးတွေအတွက်အလိုဆုံးဖြစ်မယ်ထင်တယ်ဗျ
နည်းပညာဆောင်ပါရှင်တွေကလည်းဒီအေးဝဝအိတ်နိုင်အောင်အသုံးဝင်တဲ့ဆက်တွေ app တွေကဘယ်ဟာကဘလို့အသုံးတက်မယ်ဆိုပြီးတော့သုံးသပ်ပြကြတာတွေရှိတော့အဲ့ဒီထက်ကအသုံးဝင်နိုင်တာတွေတချို့တော့တွေ့တယ်ရှင်ဥပမာဒီ Hello Company ကလုပ်တဲ့ Sense ဆိုတဲ့နှိုးဆက်ဆိုပါတော့အဲ့ရဘေးမှာထားရမယ့်ဒီ Tennis ball လုံးအရွယ်နှိုးဆက်အလုံးလေးပါသူနဲ့အတူကိုအိတ်တဲ့ခေါင်းအုံးမှာတတ်ထားရမယ့်အဝိုင်းပြားတေးသေးလေးတစ်ခုလည်းပါသေးတယ်အဲ့ဒီဆက်လေးတွေကဒီအိပ်ပျော်သွားအောင်နောက်စိတ်ကြည်ကြည်လင်လင်နဲ့နိုးလာအောင်လို့လုပ်ပေးနိုင်တယ်လို့ဆိုရဲဘယ်လိုလုပ်လဲဆိုရင်တော့လူတွေကအိပ်တဲ့အခါမှာဒီဆော့ဆော့ကပြောသလိုမျိုးအခြေအနေ၃မျိုးတွေကတစ်မျိုးမျိုးကိုပြောင်းသွားတိုင်းမှာခန္ဓာကိုယ်အနေထားရွေ့သွားတယ်လို့သိပ္ပံပညာရှင်တွေကပြောထားတာရှိတော့အဲ့ဒါကိုအခြေခံပြီးတော့သူတို့ကလှုပ်ထားတာရှင်ဒီကရင်ပေါ်မှာကိုယ်အနေထားပြောင်းသွားတိုင်းကိုသူကမှတ်ထားပြီးတော့မှကိုထခြင်းတဲ့အချိန်တဝိုက်ကအိမ်မောကြနေတဲ့အခြေအနေမျိုးမှာနိုးဖို့အတွက်နှိုးဆက်တံကိုမြည်အောင်လှုပ်ထားတာပဲကိုသားညုံရဲ့အဲ့တော့နှိုးဆက်ပေးတဲ့ကကိုကဒီ2နာရီနဲ့2နာရီခွဲကြားထားခြင်းနဲ့ဆိုတာမျိုးရွေးချယ်ထားပြီးတော့အဲ့ဒီအချိန်ကြားထဲကနေပြီးတော့ကို့အတွက်အကောင်းဆုံးဖြစ်မဲ့အချိန်မှာ तू ကနှိုးပေးပါတယ်ဆက်သေးကရွေးလို့ရတဲ့နှိုးဆက်တံတွေကလည်းဒီတတရရအတံမျိုးတွေဖြစ်အောင်လှုပ်ထားပေးတယ်ကိုအိတ်တဲ့အခြေအနေကိုလည်းတောက်လျှောက်ဆက်ကသုံးသပ်နေပြီးတော့သူနဲ့တွဲပြီးသုံးရတဲ့ app မှာအခြေအနေတွေကိုလည်းပြပေးသေးတယ်အဲ့ဒီ sense ဆိုတဲ့နှိုးဆက်ကိုဝယ်ခြင်းနဲ့ဆိုရင်တော့ဈေးကအမေရိကန်ဒေါ်လာ130ဖြစ်ပါတယ်
။ဟာဒေါ်လာ130ကုန်စရာမလိုဘူးဗျ။အဲ့ဒီနှိုးဆက်မျိုးနဲ့ခက်ဆင်ဆင်အခု application တွေလည်းရှိပါတယ်ဗျ။ဥပမာ Sleep Circle Alarm Clock ဆိုတဲ့ app ကို iPhone ထဲမှာထည့်ထားရဆိုလို့ရှိရင် iPhone ထဲကလှုပ်ရှားမှုတိုင်းတာတဲ့ monitor ကမဆုမြတ်မုံခုနပြောတဲ့နှိုးဆက်လိုပဲကိုယ်ခန္ဓာလှုပ်ရှားမှုတွေကိုည8ချိန်မှာတိုင်းနေပြီးတော့ကိုယ့်အတွက်အသင့်တော်ဆုံးအချိန်မှာနှိုးပေးနိုင်တဲ့နှိုးဆက် app လေ iTunes Store မှာအတော်ရည်ပန်းစားတဲ့ app တစ်ခုပေါ့။ဒီ app ကိုတုံးကြတဲ့သူတွေကသဘောကျလို့ 5 star ဆောင်မှာပေးထားကြတယ်ဗျ။အ
ဲ့ဒီ no set app မျိုးတွေနဲ့ပတ်သက်လို့ကျွမ်းကျင်သူတချို့ထောက်ပြတာကိုလည်းတစ်ဆက်တည်းပြောပြခြင်းပါတယ်။ကိုအိတ်နေတဲ့အချိန်မှာအိတ်ပျော်တဲ့အချိန်ကြီးပြောင်းသွားတိုင်းမှာခန္ဓာကိုယ်ကလိုက်ပြီးတော့ပြောင်းသွားတယ်ဆိုပေမဲ့လို့ခန္ဓာကိုယ်လှုပ်လိုက်တိုင်းမှာအိတ်ပျော်နေတဲ့အချိန်ကြီးပြောင်းသွားတာမဟုတ်ဘူးဆိုတာကိုထောက်ပြကြပါတယ်။နောက်တစ်ချက်ကဒီလူရီယာတယောက်နဲ့တယောက်အိတ်ကြတဲ့ပုံကမတူတော့ဘလို့ကိုအနေထားလှုပ်တာကအိမ်မောကျနေတာလားနှစ်နှစ်ချက်ချက်အိတ်နေတာလားအိမ်မက်မက်နေတာလားဆိုတဲ့အခြေအနေတွေကိုတိုင်းတာတွက်ချက်နိုင်ဖို့ဖြစ်နိုင်ပါမလားဆိုတာကိုလည်းထောက်ပြကြတာတွေရှိပါတယ်
။အိပ်ပျော်တယ်မပျော်ဘူးဆိုတဲ့နေရာမှာမိအလင်းရောင်ကလည်းအတော်ရေးကြီးတာလေဗျာမဆုမြတ်မွေရဲ့အထူးသဖြင့်အပြာရောင်နဲ့လေးလာတွေ့ရှိချက်တွေရဆိုရင်တော့အိတ်ချိန်တန်ပြီးအိပ်ရမယ်ဆိုတဲ့အသည့်ကိုဖြစ်စေတဲ့မဲလာတိုနင်ဟော်မုန်းတွေမထွက်အောင်လို့အပြာရောင်မိအလင်းကတားပီးထားတယ်ဆိုပဲဗျာ။ညဘက်မှောင်တဲ့အချိန်မှာခန္ဓာကိုယ်မှာရှိတဲ့ဒီမဲလာတိုနင်ဟော်မုန်းတွေပိုထုတ်တာမို့လို့လူတွေအိတ်ချိန်စိတ်ကိုဖြစ်စေတာပါ။အဲကြောင့်မလို့ညာဘက်အိတ်ခံနီးကွန်ပျူတာတို့စမတ်ဖုန်းတို့ကိုသုံးနေရဆိုရင် screen ကအလင်းအောင်နေကြောင်းချက်ချင်းအိပ်ပျော်အောင်အိပ်ဖို့ကခက်ပါတယ
်အိပ်ပျော်အောင်အိပ်ဖို့ခက်တဲ့သူတွေအတွက်ကို glow to sleep ဆိုတဲ့မျိုးလုံးပေါ်မှာအုပ်ပြီးတော့တက်လိုက်ရတဲ့ဆက်ရှိသေးတယ်ကိုသားညုံရဲ့အဲ့ဒီဆက်ကတော့မိအပြာရောင်ကိုသုံးပြီးတော့မှဒီအိတ်ချင်စိတ်ဖြစ်အောင်အုံနောက်ကိုလေ့ကျင့်ပေးတဲ့ဆက်ပါ sound oasis ဆိုတဲ့ကုမ္ပဏီကထွင်ထားတာပဲတရားမှတ်ပြီးစိတ်ငြိမ်သွားအောင်လုပ်တဲ့နီးကိုအခြေခံထားတဲ့ဆက်ရှင်အိတ်ချင်တဲ့အချိန်မှာအဲ့ဒီဆက်ကိုတက်လိုက်ပြီးတော့မှဒီမျက်စိရှိမှမြင်ရတဲ့အပြာရောင်မီးအောင်လေးတွေကိုအာယုံဆိုင်ကြည့်နေအသက်ကိုမှတ်မှတ်ရှုနေလိုက်တဖြည်းဖြည်းနဲ့အပြာရောင်မီးလေးတွေကမှိမ့်မှိမ့်သွားပြီးတော့အိပ်ပျော်သွားပါလိမ့်မယ်အပြင်ကအလင်းရောင်တွေမဝင်နိုင်အောင်လဲလှုပ်ထားတော့နှစ်နှစ်ခြိုက်ခြိုက်အိပ်ပျော်ပါလိမ့်မယ်လို့ဆက်ကိုထွင်တဲ့သူတွေကတော့ပြောတယ်ကိုသားညုံရဲ့
အလင်းရောင်ဆိုလို့တဘောအလင်းရောင်ကြောင့်နိုးလာတာကစိတ်ကိုအလန်းဆန်းဆုံးအကြည်လင်ဆုံးပဲတဲ့အဲ့ဒါကြောင့်မလို့ဘလောက်ပဲမှောင်နေပါစေတဘောအလင်းရောင်မျိုးလင်းလာစေတဲ့နှိုးဆက်တွေလည်းရှိသေးတယ်ဗျPhillips ကထုတ်တဲ့ Wake Up Light ဆိုတဲ့နှိုးဆက်ဆိုလို့ရှိရင်ကိုထကျင်တဲ့အချိန်မှာနေအောင်ထိုးသလိုမျိုးအခန်းထဲမှာလင်းလာပါတယ်။အ အဲ့ဒီလိုမျိုးအလင်းအောင်ကြောင်းနိုးလာတဲ့သူကလည်းမထချင်းထချင်းအိယာတွေကထလိုက်ရတဲ့စိတ်မျိုးအေးရမောလိုက်တာဆိုတဲ့စိတ်မျိုးနှဲသွားတယ်တဲ့မဆုမြမောရဲ့
နှစ်နှစ်ချိုက်ချိုက်အေးဝဝအိပ်ပျော်အောင်အထောက်အကူဖြစ်တယ်လို့အွန်လိုင်းဆောင်းပါရှင်တွေအပြောများတဲ့ app တခုလည်းရှိသေးတယ်ရှင့် Omvana တဲ့စာလုံးပေါင်းက OMVANA ပါအဲ့ဒီ Omvana app ကကြတော့ဒီစိတ်တည်တည်ငြိမ်ငြိမ်ဖြစ်ပြီးတော့မှအိပ်ပျော်သွားစေနိုင်တဲ့တီးလုံးသံတို့တရားသံတို့အမျိုးစုံပါတဲ့ app ပါတရားမှတ်ခြင်းနဲ့ဆိုလို့ရှိရင်လည်းဒီအစံထွက်တရားပြပေးတာမျိုးတွေလည်းပါပါတယ်။စိတ်အေးချမ်းမှုရဖို့တော်တော်လေးအထောက်အကူဖြစ်တဲ့ mobile app တစ်ခုလို့ IT သတင်းတွေမှာတော့သုံးသပ်ကြပါရစေ။ဒီလူတွေအတွက်အလိုဆုံးအိပ်ဆက်ခြင်းကိုအထောက်အကူဖြစ်စေတဲ့အခုလိုမျိုးနည်းပညာတွေမျိုးစုံရှိနေတဲ့တစ်ချိန်တည်းမှာပဲအဲ့ဒီနည်းပညာတွေအားလုံးကိုကြည့်လို့ရှိရင်လူခန္ဓာကိုယ်နဲ့ပတ်ဝန်းကျင်ရဲ့သဘာဝတရားတွေအပေါ်မှာအနည်းနဲ့အများအခြေခံထားကြရတယ်ဆိုတာကိုတွေ့ရမှာဖြစ်ပါရဲ့ရှင်။
မဆူမြမွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှဖြစ်ပါတယ်အခုတခါတော့တက်တန့်ရောင်သတင်းလွှာကိုနားဆင်ရပါမယ်မအေးတန်နာကျော်ကစီစဉ်တင်ဆက်ထားပါပ
ါမင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းလွှာမှာတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာစပြီးတော့ဖွင့်လိုက်တဲ့ကန်ရုပ်ရှင်ပွဲတော့နောက်ပြီးတော့နာမည်ကျော်မင်းသမီးကြီး Marilyn Monroe ရဲ့ပစ္စည်းတွေကိုလေးလံတင်ရောင်းချတော့မယ်လို့ဆိုပါရယ်ဒီလိုမျိုးကဘာတလွားကအထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါဒီတဲ့နိုင်ငံမှာနှစ်စဉ်ကျင်းပတဲ့ကဘာကျော်ကန်ရုပ်ရှင်ပွဲတော်ကိုဒီနှစ်ဆိုရင်69ချိန်မြောက်ကျင်းပတာပါဗိုလ်တူးနေ့ကစပြီးတော့ဖွင့်လှစ်လိုက်တဲ့ရုပ်ရှင်ပွဲတော်ဟာပါရီမြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုကြီးပေါ်ပေါက်ခဲ့ပြီး6လကြာမှကျင်းပတာဖြစ်တဲ့အတွက်လုံခြုံရေးကိုအထူးတင်းကျပ်ထားပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေပေါ်ပေါက်လာခဲ့ရင်ဘလို့ကာကွယ်မလဲဆိုတဲ့လေ့ကျင့်မှုတွေလည်းရုပ်ရှင်ပွဲတော်မှာစခင်မှာလုပ်ခဲ့ပါတယ်။ရုပ်ရှင်ပွဲတော်ကိုလာတဲ့သူတွေကိုလည်းအထက်ထက်စစ်ဆေးခဲ့တာပါ။ဗိုလ်ထုနေ့ကတော့နာမည်ကြီးဟောလိဝုဒ်ရုပ်ရှင်တရုတ်ဆောင်မင်းသမီးတွေကော်ဇောင်းနေပေါ်မှာဖျက်ဆောင်နေကြတာကိုတွေ့ရတဲ့အပြင်ရုပ်ရှင်ကာတွန်းကားတွေကတရုတ်ဆောင်တွေအတိုင်းဝတ်ဆင်ထားသူတွေနဲ့ဖျော်ဖြေပွဲတွေကိုလည်းရုပ်ရှင်ပွဲတော်ဖွင့်ပွဲနေ့မှာတွေ့ရပါတယ်။နာမည်ကြီးဆိုတော့ Justin Timberlake နဲ့ Anna Kendrick တို့ဟာသူတို့ထုတ်လုပ်နေတဲ့ Trolls လို့ခေါ်တဲ့ Dreamworks Animation ကာတွန်းရုပ်ရှင်အကြောင်းပြောဆိုဖို့ကန်ရုပ်ရှင်ပွဲတော်ကိုတက်ရောက်လာခဲ့ပါတယ်။animation ကတ်တုန်ရုပ်ရှင်ထဲမှာတော့ Justin Timberlake ကအမျိုးသားအသံနောက်ခံတွင်ပေးသလို Can't Stop the Feeling ဆိုတဲ့တချင်ကိုလည်းတယောက်တည်းတည်ဆိုပေးထားပါတယ်။ဒီတချင်ကဒီနှစ်တွေရသည့်အတွက်လူကြိုက်များမဲ့တချင်တစ်ပုဒ်ဖြစ်လာနိုင်မယ်လို့မျှော်လင့်တဲ့အကြောင်းနဲ့သူ့အနေနဲ့စိတ်လှုပ်ရှားမိတဲ့အကြောင်း Justin Timberlake ကပြောသွားပါတယ
်။ I'm excited about it.
အပြီးမပြတ်သေးတဲ့ Trolls animation ရုပ်ရှင်တွေကအခန်းတချို့ကိုလည်းကန်ချုပ်ရှင်မှာပြသသွားပါတယ်။Angry Bird လို့လူသိများတဲ့ဒေါသထွက်နေတဲ့မျက်နှာနဲ့ညှက်လေးဇက်ကောင်ပါရုပ်ရှင်ကားကတော့ကန်ချုပ်ရှင်ပွဲတော်မှာဝတ်ဆောင်ပြင်းနဲ့အကြောညာသွားခဲ့တာပါဒီရုပ်ရှင်ကားကိုအင်္ဂလိပ်ဘာသာပြင်သစ်ဘာသာအီတလီယံဘာသာအရှေ့အလယ်ပိုင်းကဘာသာစကားတွေနဲ့ရုရှားဘာသာစကားစတဲ့ဘာသာမျိုးစုံနဲ့ပြနိုင်မှုအတန်နဲ့တရုတ်ဆောင်ပေးသူတွေအများပြားကိုအသုံးပြုခဲ့ပါတယ် The Angry Bird ရုပ်ရှင်ကို American ပြည်အောင်စုမှလာမယ့်မေလ20ရက်နေ့မှာစပြီးတော့ပြသမှာပါဒီကန်ရုပ်ရှင်ပွဲတော်မှာနာမည်ကျော်ဒါရိုက်တာဝူဒီအလန်ရိုက်ကူးတဲ့ Cafe Society ဆိုတဲ့ရုပ်ရှင်အထူးပွဲကိုစပြီးပြသပါရယ်။အာနာဩဇာရှိတဲ့အသက်ကြီးကြီးမျိုးသားတစ်ယောက်နဲ့အသက်ငယ်ငယ်အမျိုးသမီးတစ်ယောက်ချစ်ကြိုးတွေ့တဲ့ဇလန်းကိုအခြေခံထားတဲ့ရုပ်ရှင်ကဖြစ်တာကြောင့်ဒီလိုဇက်ထုံမျိုးတွေရိုးအီနေပြီးအမျိုးသမီးအသက်ကြီးကြီးနဲ့လူငယ်တစ်ယောက်ကြိုက်တဲ့ကာရောမရိုက်နိုင်ဘူးလား။ဒီလိုရိုက်ဖို့အခက်အခဲရှိလားဆိုပြီးတော့သတင်းတောက်တွေကမေးနေပါရယ်။ဒေတာဝူဒီအလန်ကအသက်50အရွယ်နဲ့နောက်အသက်30လူငယ်ချစ်ကြိုက်တဲ့ဇလန်းမျိုးရောပါဖြစ်လဲဇလန်းကောင်းတယ်ဆိုရင်ရိုက်မှာပေါ့ရည်ရတဲ့ကားတစ်ခုလည်းဖြစ်ချင်းဖြစ်သွားနိုင်တယ်ဆိုပြီးတော့ပြန်ပြောသွားခဲ့ပါတယ်အသက်80ရှိပြီဖြစ်တဲ့ဒရိုက်တာကြီးဝူဒီအလန်ကိုယ်တိုင်လည်းသူ့ထက်အသက်ထက်ဝက်လောက်ငယ်တဲ့သူကိုလက်ထပ်ထားခဲ့သူဖြစ်ပါတယ
် I don't believe in competition for artistic things you know competition is great in sports
ဝူဒီအလန်ကအမှုပညာဆိုတာတယောက်နဲ့တယောက်ရှင်ပြိုင်လို့ရတဲ့နေရာလို့သူမယုံကြည်တဲ့အကြောင်းကန်ချုပ်ရှင်ပွဲတော်မှာပြောသွားတာပါအမှုပညာဆိုတာအားကစားနဲ့မတူပါဘူးအားကစားဆိုတာတော့အရှင်းပြန်ရပါတယ်ရုပ်ရှင်တကားဟာလူတစ်ယောက်တည်းအကောင်းဆုံးကားဖြစ်နိုင်တယ်လို့တခြားတစ်ယောက်တည်းပြင်းစရာအကောင်းဆုံးဖြစ်တဲ့ကားလည်းဖြစ်နိုင်ပါတယ်ကိုယ်စိတ်သဘောထားနဲ့ရွေးချယ်မှုပေါ်မှာမူတည်နေပါတယ်လို့ပြောသွားပါတယ်ကန်ချုပ်ရှင်ပွဲတော်ကိုမေလ22ရက်နေ့ကျင်းပမှာဖြစ်ပါတယ်ရှင
်
ကွယ်လွန်သူနာမည်ကြီးရုပ်ရှင်မင်းသမီးမယ်ရီလင်မွန်ရိုးပိုင်ဆိုင်တဲ့ပစ္စည်းတွေမှတ်စုစာအုပ်စာတွေပကြီးအမှုပညာပစ္စည်းတွေနဲ့သူရေးခဲ့တဲ့ကြံပြတွေကိုတော့ဒီနှစ်ထဲမှာလေးလံတင်ရောင်းချမှာပါဒီနှစ်နိုဝင်ဘာလ19ရက်နေ့နဲ့20ရက်နေ့မှာလော့စ်အန်ဂျလိစ်မှာကျင်းပမဲ့လေးလံပွဲကတော့မယ်ရီလင်မွန်ရိုးကွယ်လွန်ပြီးတော့54နှစ်အကြာမှာလေးလံတင်ရောင်းချတာဖြစ်ပါ
တယ် on her, the year when she would celebrate her 90th birthday and everything is
in Gelo Moroda ရှိမယ်ဆိုရင်တော့ဒီနှစ်ကသူ့ရဲ့အသက်90ပြည့်မဲ့နှစ်ပါကျန်ခဲ့တဲ့ပစ္စည်းတွေကလည်း Lee Strasberg ရဲ့ပိုင်ဆိုင်ပစ္စည်းထိန်းသိမ်းရေးအဖွဲ့ကတရားစောင့်ရှောက်ထားတော့အလုံးအကောင်းတွေအတိုင်းပါပဲဆိုပြီးတော့လေးလံကေးရအဖွဲ့ကဒါရိုက်တာ Martin Nolan ကပြောပါတယ် Sorry ကတော့ Marilyn Monroe ရဲ့သူရဲ့တရုပ်ဆောင်လေ့ကျင့်ရမှုဖြစ်ခဲ့မှုတဲ့ Lee Strasberg နဲ့ဇနီးဖြစ်တဲ့ Paula Rose ကိုရေးခဲ့တဲ့ကိုရီးကိုယ်တော်စာရီပါဒီစာရီကတဆင့်မွန်ရိုးရဲ့ဘဝနဲ့အမှုပညာလုပ်ငန်းတွေအကြောင်းသူ့ရဲ့ပရိသတ်တီးခွင့်ရလိမ့်မယ်လို့မာတင်နိုလန်ကပြောပါရယ်မယ်ရီလင်မွန်ရိုးလို့ပြောရင် Diamonds are the girl's best friend ဆိုတဲ့တခြင်းကိုလူတွေကအမှတ်ရနေကြတော့လေးလံတင်ရောက်ချတဲ့အထက်မှာစိန်တွေပါမယ်လို့ထင်ကြပါလိမ့်မယ်အခုလေးလံတင်မဲ့ပစ္စည်းတွေထဲမှာအများစုကတော့ fashion မျိုးစုံနဲ့ဝတ်စုံတွေပါလက်ဝတ်လက်စားကောင်တစ်စုံနှစ်စုံလဲပါသင်းသလောက်တော့ပါပါရယ်သူ့ရဲ့လက်ပတ်နာရီတေးသေးလေးနဲ့နိုင်ရဲ့မျက်နှာပြင်နဲ့လက်ပတ်ကျူမှာစိန်စီထားတဲ့လက်ပတ်နာရီဖြစ်ပါတယ်။ဒေါ်လာ80ကနေ3,200ကျားမှာပေးဝယ်ကြမယ်လို့မျှော်လင့်နေဆိုပြီးတော့မာတင်နိုလန်ကဆိုပါတယ်။ဗကြီကား12ကားကတော့ခရီယွန်ဖျောင်းချောင်းတွေနဲ့ရေးတဲ့ပုံတွေနဲ့ရေစည်းပကြီတွေလို့ဆိုပါတယ်။မွန်ရိုးကိုရိုင်းလက်မှတ်ရေးထိုးထားပါတယ်။ကြပြားတွေကတော့2012ခုနှစ်က Fragments ရဲ့အစောက်ထဲမှာပုံနှိပ်ဖော်ပြခဲ့မှုတဲ့မွန်ရိုးကိုရိုင်းရေးတဲ့ကြပြားတွေပါ။သူ့ရဲ့ခမောဟောင်းဂျိုးဒီမက်ကျူကိုင်းခဲ့တဲ့လက်ဆွဲအိတ်တလုံးလဲတခြားမော်ရိုးရဲ့အသုံးဆောင်ပစ္စည်းတွေနဲ့အတူလေးလံဖြစ်တဲ့ထဲမှာပါဝင်မှာပါမော်ရိုးကွယ်လွန်တဲ့အချိန်ကဂရင်းအောက်မှာတွေ့ခဲ့ရတဲ့ခမွန်ဟောင်းဒီမိုက်ကီယိုရဲ့မိချောင်းတည်ရင်းနဲ့အိတ်ကိုတခြားပစ္စည်းတွေနဲ့အတူလေးလံတင်ရောက်ချမှာဖြစ်ပါတယ်ရှင
် Hey y'all's friend I gotta tell you something
တော်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
မေဒနာကျော်ရဲ့တက်တန့်ရောင်သတင်းလွှာတွေပဲဖြစ်ပါတယ်အခုတော့သူယုံကြည်ရာအစည်းအဝေးမှာအမေရိကန်နိုင်ငံကိုလေ့လာရေးခီးအစဉ်အနေနဲ့ရောက်ရှိနေတဲ့မြန်မာ Time သတင်းဂျာနယ်ကသတင်းသမားကိုဝါလုံးကသူဘာတွေယုံကြည်တယ်လဲဆိုတာကိုမျှဝေပေးထားပါတယ်မမိုးဖြူကအစည်းအဝေးတင်ဆက်တာပါ
ကျွန်တော်ယုံကြည်တာကတော့လူတိုင်းမှာကာတူညီတဲ့ခွင့်ရေးတန်းတူရှိတယ်ဆိုတာပါ။သားရောင်မရွေးလူမျိုးမရွေးဘာသာမရွေးအားလုံးဟာခွင့်ရေးတန်းတူနဲ့ဘယ်နေရာမှာပဲဖြစ်ဖြစ်နေထိုင်သက်ရှင်ခွင့်ရရှိကြရမှာပဲဖြစ်ပါတယ်။ဘလို့အကြောင်းမျိုးတွေကြောင့်လဲမှဒီခွင့်ရေးကိုပြင်ထင်ထားစီလို့မရပါဘူး။ကျွန်တော်တွေ့ကြုံကိုပြောရမယ်ဆိုရင်လွန်ခဲ့တဲ့နှစ်တွေအတွင်းဒီဘက်ကဖြစ်ပေါ်ရာရခိုင်ဒီနယ်ကချင်းပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်၊ချင်းပြည်နယ်စတဲ့တိုင်းဒေသတွေစီကိုကျွန်တော်သတင်းလိုက်ရင်တွားရောက်ခဲ့ပါတယ်။ကျွန်တော်တွေ့ရှိခံစားရတာကဒိုင်းဒီလုံးမှနေထိုင်ကြတဲ့ကျွန်တော်တို့တိုင်းဒေသပြည်သူတွေကနှစ်ပေါင်းများစွာအခွင့်အရေးတွေချိုးဖက်ဖျက်ဆီးခံနေကြရပါတယ်။နေဆက်ဒေသတွေမှာတရားဥပဒေစိုးမိုးမှုမရှိပါဘူး။တို့ရဲ့စီးပွားရေးခွင့်လန်းတွေကလည်းအင်မတန်မှနှိပ်ပါပါတယ်။ပြည်မကြီးဆောင်ရှောက်မှုလက်မဆက်သွယ်ရေးစတဲ့ရာတွေလည်းကောင်းကောင်းမွန်မွန်မရှိတာကျွန်တော်တွေ့ကြရပါတယ်။ပညာရေးဆိုတာကလည်းလူချင်းမီတဲ့ပညာရေးသူတို့မတင်ကြရပါဘူး။ဒီထက်ပိုဆိုတာကပြိပခါတွေကြောင့်တက်အိုးရင်စီးရင်နေဆုံးရှုံးရသလိုနှစ်ပေါင်းများစွာဒုက္ခတွေစကန်းနေမှာခိုးလုံနေကြရဆဲဖြစ်ပါတယ်။ဒါပြင်ဒီခွင့်ရေးကိုရရှိဖို့စူးစမ်းကြသူတွေလည်းနှစ်တွေကြာပြီးအချင်းထောင်တွေထဲမှာအသက်တွေသတိရင်းတိုက်ပွဲတွေဝင်ကြရတယ်။သူတို့ရဲ့ပို့တန်တဲ့ဘဝတွေအချိန်တွေပျက်စီးလေလင်းကြရတယ်။ဒါပေမဲ့သူတို့ဇွဲလုံးလာတွေဝရိယတွေမလျှော်ပဲခွင့်ရေးချိုးဖောက်သူတွေကိုအန်တူခဲ့ကြတယ်တွန်းလှန်ခဲ့ကြတယ်ဆိုတာကျွန်တော်တို့နိုင်ငံရဲ့တမိုင်းရသတိထူပြီးသားဖြစ်ပါတယ်အခုကျွန်တော်တို့တိုင်းပြည်မှာအင်တန်စိုးရင်ွယ်ကောင်းတဲ့ လူမျိုးရေးဘာသာရေးပြည်ထောက်ခါတွေကလည်းအစီအမတီပဲဆက်ပြီးတော့ရှိနေပြန်ပါသေးတယ်လူမျိုးတစ်မျိုးနဲ့တစ်မျိုးဘာသာတစ်ခုနဲ့တစ်ခုကြားမှာပြည်ပခါတွေအခွင့်အရေးခွဲခြားတာတွေဖြစ်နေကြတယ်ဟာတကယ်တော့ကျွန်တော်တို့တိုင်းပြည်ရဲ့ပုံရိပ်ကျွန်တော်တို့ကိုယ်ခွေရဘာသာရဲ့အနှစ်သာရတွေကိုထိခိုက်ရုံနဲ့မကဘဲနဲ့ဒီတိုင်းပြည်ထဲမှာနေထိုင်ကြတဲ့ကျွန်တော်တို့ပြည်သူပြည်သားအလုံးနဲ့ထိခိုက်ကြီးခွဲခံစားကြရတာဖြစ်ပါတယ်အခုကျွန်တော်တို့တိုင်းပြည်မှာတော့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့ဒီမိုကရေစီအစိုးရတစ်ရရှိခဲ့ပါပြီကျွန်တော်တို့ရွေးချယ်ခဲ့တဲ့အစိုးရတစ်ကလူတိုင်းတာတူညီတဲ့အခွင့်အရေးတွေကိုအမှတ်ခံနိုင်မဲ့နိုင်ငံရေးစနစ်ပြည်သူပြည်သားတွေအလုံးအတွက်လွတ်လပ်မှုကမ်းလှမ်းညီမျှမှုတရားမျှတမှုတွေကိုအမှတ်ခံနိုင်မဲ့စနစ်တွေကိုကြိုးစားပြီးတော့ကောင်တီဖော်လိမ့်မယ်လို့ကျွန်တော်ယုံကြည်မျှော်လင့်ပါတယ်ဒီစနစ်ကိုကောင်တီဖော်နိုင်မှုကျွန်တော်တို့နိုင်ငံဟာတည်ငြိမ်အေးချမ်းနေဖို့လိုပါတယ်ဒါကြောင့်ကျွန်တော်တို့ပြည်သူတွေကိုယ်တိုင်ကလည်းအသားရောင်လူမျိုးကြားမလိန်ကွဲပြားမှုအသက်အရွယ်စတဲ့မတူကွဲပြားမှုတွေကိုလက်ခံပြီးတော့အချင်းချင်းချစ်ခင်ညှင်းနှီးမှုအပြန်အလှန်လေးစားယုံကြည်မှုတွေနဲ့ရှေ့ဆက်ကြရမှာဖြစ်ပါတယ်ကျွန်တော်တို့နှစ်ပေါင်းများစွာဒုက္ခဆင်းရဲတွေခံစားခဲ့ကြရပြီးဖြစ်ပါတယ်ဒါတွေကိုဆက်ပြီးတော့ကျွန်တော်တို့ကိုယ်တိုင်ရောတပားသူတွေကိုရောဆက်ပြီးတော့မကန်စားစီလို့တော့ပါဘူးဒါကြောင့်မို့ကျွန်တော်အနေနဲ့ယုံကြည်တာကကျွန်တော်တို့အားလုံးဟာတိုင်းပြည်ကိုတာတူညီမျှတဲ့အခွင့်အရေးရှိတဲ့တိုင်းပြည်ဖြစ်ထူထောင်ကြဖို့လူတိုင်းမှာတာဝန်ကိုယ်စီရှိကြတယ်ဆိုတာလည်းပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမူးဖြူတင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာပါမနက်ဖြန်မနက်ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီအထိလိုင်းလိုမီတာ32 40 48 50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်ခင်ဖြူတွေးကကြီးညာပါမယ်
လီဗျားနဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲပြိပက္ခတွေကိုအထူးအာရုံစိုက်ကြမဲ့ဆွေးနွေးပွဲအတွက်အမေရိကန်နိုင်ငံသားရုံးဝန်ကြီးဂျွန်ကယ်ရီဟာအော်စတရီးယားနိုင်ငံဗီယက်နာမြို့တော်ကိုရောက်ရှိနေပြီးတော့ကြိုတင်ဆွေးနွေးမှုတွေလုပ်နေပါတယ်။ဒီနေ့အစောပိုင်းတုန်းကအမေရိကန်နိုင်ငံသားရုံးဝန်ကြီးဟာဂျော်ဒန်နိုင်ငံသားရုံးဝန်ကြီးနာဆာဂျူရာကိုတီးခြားတွေ့ဆုံဆွေးနွေးပါတယ်။ဆီးရီးယားအစိုးရနဲ့လက်နက်ကင်တော်လှန်နေကြတဲ့သဘုံတွေအကြားမှာရရှိထားတဲ့သဘောတူညီမှုတွေအတိုင်းအခိုင်အမာလိုက်နာလုပ်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်ရှင်။Republican Party ရဲ့တမန်တော်လောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Donald Trump ဟာအကွဲပြဲတွေဖြစ်အောင်လုပ်တဲ့သူမိုက်မဲပြီးလမ်းလွှဲနေတဲ့သူတယောက်လို့ဗြိတိန်ဝန်ကြီးချုပ် David Cameron ကဝေဖန်ပြောဆိုလိုက်ပြီးတဲ့နောက်မှာတော့ Mr. Cameron နဲ့သူနဲ့အကြဆက်ဆံရေးပြတ်သွားနိုင်တယ်လို့ Trump ကပြောဆိုလိုက်ပါတယ်။ American ပြည်ထောင်စုထဲကိုဝင်ရောက်လာတဲ့ Muslim တွေကိုယာယီဟန့်တားသွားမယ်လို့ Trump ကပြောခဲ့တဲ့အပေါ်မှာ Mr. Cameron ကဝေဖန်ခဲ့တာပါရှင်။ဖိလစ်ပိုင်နိုင်ငံရဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ Rodrigo Duterte ကအာမပြူကျင်းမှုလူရက်မှုလူတက်မှုနဲ့မူရင်းစေဝါမှာခုံမှုတွေအပါဝင်ရာဇဝတ်ပြစ်မှုတွေအတွက်တေးတံပြစ်တံပြန်လဲချမှတ်နိုင်ရေးလှုပ်ဆောင်သွားမယ်လို့ပြောဆိုလိုက်ပါတယ်။ဂျိုဘေးကွက်မြတ်တဲ့နီးနဲ့တေးတံပြစ်တံတွေပြန်လဲချမှတ်နိုင်အောင်လွှတ်တော်ကိုသူတိုက်တွန်းသွားဆိုသွားမယ်အကြောင်းဒီကနေ့ဒါဗောင်းမျိုးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအထွေမှာဒုတာထက်ကပြောဆိုသွားတာပါရှင်။ကမ္ဘာအကြီးဆုံးလေယာဉ်ကြီးဖြစ်တဲ့ Antonov and 225 Maria လေယာဉ်ပြန်ကြီးဟာတနင်္ဂနွေနေ့ကအော်စတြေးလျနိုင်ငံကိုပထမဆုံးအကြိမ်ဆင်းသက်တာကိုတော့ Perth လေဆိပ်မှာလူတွေထောင်ပေါင်းများစွာလာရောက်ကြည့်ရှုခဲ့ကြပါတယ်။အော်စတြေးလျနိုင်ငံ Western Australia ပြည်နယ်ကတပ်ထုတွင်တစ်ခုမှတုံးပေမီးယာပိဆက်ကြီးတလုံးကိုချက်ပြည်သူသမ္မတနိုင်ငံကနေဒီလေယာဉ်ကြီးနဲ့တယ်ဆောင်လာတဲ့အကြောင်းဒေသတွင်သတင်းတွေမှာဖော်ပြကြပါတယ်။လေယာဉ်ကြီးကိုတွေ့ဖို့ရောက်ဖို့အတွက်လေဆိပ်အနီးတစ်ဝိုက်မှာလာရောက်ကြည့်ရှုသူပေါင်း1000ခွဲလောက်ရှိတယ်လို့ဆိုပါတယ်။Perth လေဆိပ်ကနေပြန်လည်မထွက်ခွာခဲ့48နာရီလောက်ဒီလေဆိပ်မှာလေယာဉ်ကြီးရှိနေအောင်ပါရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုမတ်ခင်ဖြူတွေးပြပြသွားတာပါ။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ရှောက်ကန်ချမ်းဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညဘက်မြန်မာသားအစီအစဉ်ကိုည9:00နာရီ10:00နာရီအထိလိုင်းနမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သွားရရှင်နေအားလုံးဘေးပရာဝေးကွာပြီးအေးပြောနိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.